Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ။ American Tea House မြို့တော် Washington DC ကနေ2024ခုနှစ်ဇူလိုင်လ15ရက်တနင်္လာနေ့မနက်ပိုင်း6နာရီကနေ9နာရီထိ VOE မြန်မာပိုင်းရုပ်သံအစီအစဉ်တွေကိုစတင်ထုတ်လွှင့်နေပါပြီ။ VOE ရဲ့ website, YouTube နဲ့ Facebook စာမျက်နှာတွေကလည်းတိုက်ရိုက်ကြည့်ရှုနိုင်နိုင်ပါတယ်။ကျွန်တော်တမောင်သားမှာ
လောက်ကျန်တပြတ်မှုဆိုရာဟာအမေရိကန်ရဲ့ရက်တီချန်နယ်ကွဲလွဲပြီးအခုချိန်မှာအားလုံးညီညွတ်တာထက်ဘာမှအရေးမရှိဘူးလို့သမ္မတဂျိုးဘိုင်ဒန်ကပြောလိုက်ပါတယ်။သမ္မတဟောင်းတော်နဲ့ထရမ့်ကိုလောက်ကျန်ဖို့ကြိုးစားခဲ့တဲ့လောက်ရကိုကမ္ဘာကောင်းဆောင်တွေကဝိုင်းဝန်းပြစ်တင်ရှုံချပါတယ်။တရုတ်နိုင်ငံတောင်ပိုင်းမှာတရုတ်နဲ့ရုရှားတို့ရစ်တပ်ဘူတွဲစီရေးလက်ကျင်မှုတွေတနင်္ဂနွေနေ့ကစတင်လိုက်ကြောင်းတရုတ်နိုင်ငံပိုင်းစင်ဟွာသတင်းကကြေညာပါတယ်။
အဲ့လိုထိတ်တဲရောက်သတင်းတွေပြင်တပ်ပရဟောင်းထရမ့်ကိုလောက်ချက်မှုသတင်းဆောက်ပါတွေကိုလည်းကြားကြမှာပါအပစင်အစီအစဉ်မှာတော့ဒီမိုကရေစီဆွေးနွေးကကမ္ဘာမြမမီဒီယာမြင်ကွင်း ISD မြန်မာရဲ့မြင်ကွင်းကျမစုများမြန်မာပြည်မှာပေးစာနဲ့ထူးခြားစံပြသတင်းများစတဲ့အပစင်ကဏ္ဍတွေကိုလည်းတင်ဆက်သွားဖို့ရှိပါတယ်ခုရင်ဆုံးတော့ဒီကိစ္စနဲ့ထိတ်တဲရောက်သတင်းတွေကိုကိုသားညွန့်ဦးကပြောပြပါမယ
်လောက်ချက်တပ်ဖြတ်မှုဆိုတာဟာအမေရိကန်ရဲ့ရည်တည်ချက်နဲ့ကွဲလွဲပြီးတော့အခုချိန်မှာအားလုံးညီညွတ်ထားတဲ့ဘာမှအရေးမကြီးဘူးဆိုလို့သမ္မတဂျိုးဘိုင်ဒန်ကပြောလိုက်ပါတယ်မတူကွဲပြားမှုတွေရှိကြမယ်ငင်းခုန်ကြမယ်ဒါပေမဲ့လို့ခုလုံချိန်မှာတော့အမေရိကန်တွေအားလုံးညီညွတ်ကြရမယ်ဆိုပြီးတော့သမ္မတဘိုင်ဒန်ကတိုက်တွန်းသွားပါတယ်သမ္မတဟောင်းထရမ့်ကိုလောက်ချန်ဖို့ဂျိုးဘိုင်ဒန်မှုဖြစ်ပြီးညမှာပဲသမ္မတဘိုင်ဒန်အနေနဲ့ထရမ့်ကိုဆက်သွယ်ပြီးတော့စကားပြောဆိုခဲ့ပြီးတော့အချိန်တိုတောင်းပေမဲ့နှစ်ဖက်ကောင်းမွန်တဲ့ပြောဆိုမှုဖြစ်ခဲ့တယ်လို့သမ္မတဘိုင်ဒန်ကပြောပါတယ်အခုဖြစ်ပျက်တဲ့ပတ်သက်လို့ FBI Federal စုံစမ်းရေးဘီရိုကဥဆောင်စုံစမ်းစစ်ဆင်နေပြီးတော့တနတ်သမားဘသူဆိုတာသိပေမဲ့ဘာကြောင့်သူအဲ့လိုလုပ်လဲဆိုတဲ့ရွေချက်ကတော့စုံစမ်းနေသေးပဲလို့ပြောပါတယ်။တနတ်ဟောင်းထရမ့်ရဲ့လုံခြုံရေးကိုအပြည့်အဝဆောင်ရွက်ပေးဖို့နဲ့လာမယ့် Republican Party ညီလာခံရဲ့လုံခြုံရေးအစီအမံတွေကိုအသေးချာဆောင်ရွက်ဖို့ Secret Service အစ်မင်းလုံခြုံရေးအဖွဲ့ကိုညွှန်ကြားထားတယ်လို့လည်းပြောပါတယ်။တနတ်ဟောင်းထရမ့်ကိုလုံခြုံမှုကြိုးစားတဲ့ဖြစ်ပျက်တဲ့ဆွတ်နယ်ပြီးတော့နိုင်ငံလုံခြုံရေးကိုတိကျလွတ်လပ်တဲ့စုံစမ်းစစ်ဆင်မှုလုပ်ဖို့လည်းညွှန်ကြားထားတယ်လို့တနတ်ဘိုင်ဒန်ကပြောဆိုခဲ့ပါတယ်။အမေရိကန်ပြည်တော်စုမှာဆိုးသွမ်းရက်ဆက်မှုတွေအနိုင်ရမတော့အောင်လို့တနင်္ဂနွေလုံးခိုင်မာစွာဆက်လက်ရည်တည်ရေးဟာအရင်ကထက်ပိုပြီးတော့ရေးကြည့်လာပြီလို့သမ္မတဟောင်းဒေါ်နယ်ထရမ့်ကတနင်္ဂနွေနေ့မှာပြောပါတယ်။သူ့ကိုလှုပ်ချန်တက်ဖြတ်ဖို့ကြိုးပမ်းခံရပြီးနောက်တနေ့မှာထရမ့်ကအလိုပြောဆိုခဲ့တာပါ။သူ့အတွက်ဆူတောင်းမေတ္တာပို့သူအားလုံးကိုကျေးဇူးတင်တဲ့ကြောင်းနဲ့ဘုရားသခင်ကြောင့်အသက်ဘေးကနေပြီးတော့လွတ်မြောက်ခဲ့ရတယ်လို့လည်းထရမ့်ကသူ့ရဲ့ Truth Social လူမှုကွန်ရက်မှာရေးပါတယ်။နိုဝင်ဘာ9ရက်နေ့မှာကျင်းပမယ့်သမ္မတရွေးကောက်ပွဲအတွက် Republican Party သမ္မတအလောင်းအဖြစ် Trump ကိုဒီသတင်းပတ်ထဲမှာတရားဝင်ရွေးချယ်ဖို့ရှိနေပါတယ်။ပန်ဆာဗေးနီးယားပြည်နယ်ဘက်ဆွေဘက်မှာထရမ့်ကိုလှုပ်ကြံဖို့ကြိုးပမ်းခဲ့တဲ့နောက်ခံအကြောင်းရင်းကိုစုံစမ်းနေစေပဲလို့ပြည်သူ့ထောက်လှမ်းရေးဘီရို FBI ကပြောပါရယ်။ဒါဟာနှစ်ပေါင်း40အတွင်းမှာအစ်စ်အမြင့်ဆုံးပုဂ္ဂိုလ်တယောက်ကိုဒီနိုင်ငံရေးအကြမ်းဖက်တဲ့လှုပ်ရည်လည်းဖြစ်ပါရယ်။ပန်ဆာဗေးနီးယားပြည်နယ်ဘတ်သယ်ပါ့ခ်မှာနေထိုင်တဲ့အသက်20အရွယ်သောမတ်မက်သျူးခရော့ဟာအခုလှုပ်ကြံပစ်ခတ်မှုမှာပေါ်အောင်ပတ်သက်သူဖြစ်တယ်လို့လည်း FBI ကပြောပါရယ်။မဲဆွေစီယိုရေးကျင်းပတဲ့နေရာအနီးအဆောင်ခေါမိုးပေါ်တစ်ခုမှာလူတယောက်တနက်နဲ့တွားတွားနေတာကိုမျက်မြင်တွေ့ခဲ့သူတွေကရဲကိုအဟစ်ကူညီတောင်းခဲ့ပြီးမဲ့ဘာမှအကျိုးမထူးခဲ့ဘူးလို့လည်းအဲ့မျက်မြင်တွေကပြောကြပါတယ်။ Trump ကိုလှုပ်ကြံတာဘာကြောင့်ဘလူဆိုတဲ့အဖြစ်တွေကိုပြောင်းစုစုံစမ်းစစ်ဆေးပြီလို့ FBI ကထိတ်တန့်ဦးစားပေးရှာဖွေနေစေဖြစ်ပါတယ်။လှုပ်ကြံသူလို့ဆွဆွဲခံရသူဟာအသက်20ရွယ်မျိုးသား Thomas Matthew Crops ဖြစ်ပြီးတော့ Pennsylvania ပြည်နယ် Bethel Park မှာနေထိုင်သူတူဖြစ်တယ်လို့တနည်းနည်းအစောပိုင်း FBI ကပြောပါတယ်။ Bethel Park ဟာလှုပ်ကြံမှုဖြစ်ပွားရာ Butler ရဲ့မြောက်ဖက်ကီလိုမီတာ80ကျော်မှာရှိပါတယ်။cross ရဲ့ကားနဲ့အင်ကိုရှာဖွေရမှာဘုံလုတ်တဲ့ပစ္စည်းတွေကိုတွေ့ရတယ်လို့တာဝန်ရှိသူတွေကပြောတဲ့အကြောင်း The Wall Street Journal ကပထမဆုံးသတင်းရေးခဲ့ပါတယ်။သူဖြစ်ခဲ့တဲ့တနက်က AR ပုံစံ rifle တနက်ဖြစ်ပြီးတော့သူ့ဖေကဝယ်ပေးခဲ့တာပါ။ဒါပေမဲ့ Crocs ကသူ့ဖေစီကဘယ်လိုရတယ်လဲဆိုတာကိုတော့မသိရပါဘူး။အခုလိုပြစ်ခတ်ရတဲ့စစ်စော်ချက်ကဘာလဲဆိုတာကိုတော့မသိသေးဘူးလို့ FBI 2တာဝန်အပြေးခံထားသူကပြောပါတယ်။ပြစ်ခတ်သူကတယောက်တည်းလုတ်ခဲ့သလားဆိုတာလည်းမဆုံးဖြတ်နိုင်သေးတဲ့အကြောင်းစနေနှောင်းပိုင်းသတင်းစာရှင်းလင်းပွဲမှာဒီ FBI တောင်ရှိသူကပြောပါတယ် Cruz ဟာ Republican အဖြစ်မှတ်ပုံတင်ထားသူဖြစ်ပေမဲ့ Biden သမ္မတအဖြစ်ကျန်းသစ္စာဆုခဲ့တဲ့နေ့မှာပဲ Liberal အဖွဲ့အဖွဲ့ကို15ဒေါ်လာလှူဒါန်းခဲ့မှုတွေမှတ်တမ်းတွေ့ရှိရပါတယ်
မနေ့ကစီစဉ်နေကို24နာရီထုတ်လွှင့်ပေးနေတဲ့လူလူမိတ်ဆွေရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်ရှင်လူလူမိတ်ဆွေရုပ်သံလိုင်းကို Utelsat 70B Asia Beam ဂျိုရု Channel 101ဒါမှမဟုတ်လေ Thaicom 6ဂျိုရု Channel 123လို့ကနေဖမ်းယူကြည့်ရှုနိုင်ပါလိမ့်ဒါပြင် View မြန်မာပိုင်း Facebook နဲ့ YouTube စာမျက်နှာတွေကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်
ဗီယိုအမေရိကန်တန်ကနေပြီးတော့မနေ့ပိုင်းနိုင်ငံတကာသတင်းတွေကိုဆက်လက်တင်ပြနေပါတယ်။သမ္မတဟောင်းဒေါ်နယ်ထရမ့်ကိုလှုပ်ချမ်းဖို့ကြိုးစားခဲ့တဲ့လူရပေါ်မှာကမ္ဘာခေါင်းဆောင်တွေကဝိုင်းဝန်းပြစ်တင်ရှုံချခဲ့ကြပါတယ်။အဲ့ဒီထက်မှာတော့ပြင်သစ်၊ဂျာမနီ၊အီတလီ၊ကနေဒါ၊ဩစတြေးလျ၊ဩစတီးရီးယား၊ဘရာဇီးလ်တရုတ်နိုင်ငံတို့အပြင်အီဂျစ်၊ဟန်ဂေရီ၊အိန္ဒိယ၊အစ္စရေး၊အီတလီ၊ဂျပန်၊မက္ဆီကိုစတဲ့ကမ္ဘာနိုင်ငံခေါင်းဆောင်တွေတော်များများပါဝင်ကြပါတယ်။မတူကွဲရမှုကိုညီငယ်တဲ့နီးနဲ့ဖြေရှာကြဖို့နိုင်ငံရေးအကြမ်းဖက်မှုတွေကိုလူမှုအတိုင်းအဝန်ကလက်မခံကြဖို့ပြောဆိုခဲ့ကြသလိုပဲဒီတိုက်ခိုက်မှုဟာအမေရိကန်ပြည်ထောင်စုရဲ့ဒီမိုကရေစီစနစ်ကိုတိုက်ခိုက်တာဖြစ်ပြီးတော့ဒီမိုကရေစီစနစ်ကိုစိန်ခေါ်လာတဲ့အခုလိုလုပ်ရမျိုးကိုဆန့်ကျင်ကြရမယ်လို့လည်းပြောဆိုခဲ့ကြပါတယ်။သမ္မတဟောင်းထရမ့်အများဆုံးတက်တာပျောက်ကင်းပြီးတော့မဲဆယ်ပွဲတွေပြန်ဆနိုင်ဖို့နိုင်ငံခေါင်းဆောင်တွေကပြောဆိုရေးသားခဲ့ပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ကထရမ့်ကိုဖုန်းဆက်သတင်းပေးဖို့လောလောဆယ်အစီအစဉ်မရှိသေးပေမဲ့လှုပ်ချံတက်ဖြတ်ဖို့ကြိုးစားခဲ့တာဟာလက်ရှိအမေရိကန်ဆိုရရဲ့လက်ချက်ဖြစ်တယ်ဆိုပြီးတော့ရုရှားဆိုရပြောခွင့်ရသူဖြစ်တဲ့ဒီမီထရီပက်စကော့ဖ်ကပြောဆိုခဲ့ပါတယ်။ဂါဇာအပြည့်ရဲ့ရေးဆွေးနွေးပွဲတွေဆက်လုပ်နေပြီးတော့ဟာမတ်စ်တပ်မှုကြမ်းကြမ်းမာမာရှိပါတယ်လို့ဟာမတ်စ်ကတနင်္ဂနွေနေ့ကပြောပါတယ်။ကျမလည်းလို့ဟာမတ်စ်ကပြောပေမဲ့လည်းဘာထောက်ထားကူမှပြတာမရှိပါဘူး။အော်တိုဘလာ9ရက်နေ့တိုက်ခိုက်မှုစီစဉ်ခဲ့သူဟာမတ်စ်တပ်မှုမိုဟာမက်ဒက်ဖ်ကိုလေကြောင်းကနေပြီးတော့ပြင်မှတ်ထားတိုက်ခိုက်ခဲ့ရမှာကလင်းငယ်တွေအပေါင်းအနည်းဆုံးလူ90သေဆုံးခဲ့ရတယ်လို့ဟာမတ်စ်ရဲ့ကျမကြီးဌာနကပြောပါတယ်။ဒါပေမဲ့လည်း DF ရဲ့အနီးကပ်စစ်ကောင်းဆောင်တစ်ယောက်ဖြစ်တဲ့ရာဖာဆလာမာကတော့စနေနေ့တိုက်ခိုက်မှုတွင်သေဆုံးသွားတယ်လို့ Israel စစ်တပ်ကတနင်္ဂနွေနေ့မှာပြောပါတယ်။ဆလာမာဟာဒီခိုင်နစ်တပ်ဖွဲ့ကိုဦးဆောင်နေသူလည်းဖြစ်ပါတယ်။အဲ့တိုက်ခိုက်မှုပြီးအပြည့်ရစနေပွဲရက်စဲထားတယ်ဆိုတာကတော့ဟာမတ်စ်ရဲ့ပြောစကွင်းရှိသူဂျဟက်တဟာကညင်းဆိုပါတယ်ဟာမတ်စ်ခေါင်းဆောင်တွေကိုအသေးတက်ဖို့တတ်မှတ်ထားပြီးတော့သူတို့ကိုတတ်တဲ့အတွက်အပြစ်ခတ်ရက်စဲရေးသဘောတူညီချက်ကိုဟာမတ်စ်ကလက်ခံဖို့နှိစက်လာလိမ့်မယ်ဆိုပြီးတော့အစ္စရေးဝန်ကြီးချုပ်နေတန်ယာဟူးကပြောပါတယ်ဂါဇာတောင်ပိုင်းကိုခုလိုမျိုးတိုက်ခိုက်ခဲ့ပေမဲ့ဂါဇာရဲ့အတွင်းနဲ့အပြင်မှာရှိတဲ့ခေါင်းဆောင်ပိုင်းကြားဆက်သွယ်ရေးကောင်းမွန်အလုပ်လုပ်နေကြဆဲပဲလို့ဟာမတ်စ်တာဝန်ရှိသူတွေကတော့ပြောဆိုထားပါတယ်တရုတ်နိုင်ငံတောင်ပိုင်းမှာတော့တရုတ်နဲ့ရုရှားတို့ရေတပ်ပူးတွဲဆေးလေ့ကျင့်မှုတွေတနင်္ဂနွေနေ့ကစတင်လိုက်ကြောင်းတရုတ်နိုင်ငံဘဏ်ဆင်ဝါသတင်းဌာနကကြေညာပါတယ်။တရုတ်နိုင်ငံဟာယူကရိန်းနိုင်ငံတဲ့စစ်ပွဲဖြစ်မြောက်အောင်လုပ်ပေးနေသူဆိုပြီးတော့မြောက်အတ္တလန္တိစစ်စာချုပ်အဖွဲ့နေတိုးကပြောဆိုလိုက်ပြီးရပိုင်းကြာမှာပဲတရုတ်နဲ့ရုရှားတို့ကအခုလိုမျိုးပူးတွဲဆေးလေ့ကျင့်မှုတွေပြုလုပ်ကြတာပါ။ပစိဖိတ်သမုဒ္ဒရာအနောက်ဘက်ခြမ်းနဲ့မြောက်ပိုင်းကိုတရုတ်နဲ့ရုရှားတို့လက်တလောကင်းလှည့်ခဲ့ကြပြီးတော့ဒါဟာဒေသတွင်းနဲ့နိုင်ငံတကာအခြေအနေနဲ့ဘာမှပတ်သက်မှုမရှိသလိုပဲတခြားဘယ်သူကမှပြတ်မှတ်ထားခဲ့တာလည်းမဟုတ်ဘူးလို့တရုတ်ကာကွယ်ဝန်ကြီးဌာနကတနင်္ဂနွေနေ့မှာထုတ်ပြန်ပါလေတရုတ်စူရပိုင် CCTV သတင်းဌာနကလည်းတရုတ်နဲ့ရုရှားပူးတွဲဆေးလေ့ကျင့်မှုဟာလုံခြုံရေးချိန်ချောက်မှုတွေကိုဖြေရှင်းတဲ့နေရာမှာရေတပ်ရဲ့စွမ်းဆောင်ရည်ကိုပြသဖို့ရည်ရွယ်တဲ့ပူးတွဲဆေးလေ့ကျင့်မှုပဲဖြစ်တယ်လို့ဆိုပြီးတော့ကြေညာသွားခဲ့ပါတယ်ခင်ဗျာ
ထိတဲ့အောင်သတင်းတွေကိုကိုသားညူကအကြေညာပေးခဲ့တာပါအခုတော့သတင်းဆောင်ပါတွေကိုတင်ပြပါဦးမယ်တမရဟောင်းကိုထရမ့်ကိုလှုပ်ချံဖို့ကြိုးစားတဲ့ဖြစ်ဟာအင်ပရန်အကြီးတန်းပြီးဒီလိုနိုင်ငံရေးအချမ်းဖက်မှုကိုရှုတ်ချတယ်လို့အမေရိကန်ပြည်ထောင်စုမှနေထိုင်နေကြတဲ့မြန်မာနယ်အသိုက်ဝင်းကတုံ့ပြန်ခဲ့ကြပါတယ်အမေရိကန်နိုင်ငံကြီးမှအရေးကြီးနေတဲ့အခုလိုအချိန်မှာဒီအဖြစ်အပျက်ကြောင့်စိုးရိမ်မကင်းလဲမြန်မာအသိုက်ဝင်းကဖြစ်ခဲ့ကြပါတယ်မြန်မာတိုက်ပွဲအမြင်ကိုကိုသားညူကအခုလိုစူးစီးတင်ဆက်ထားပါတယ်
။သမ္မတဟောင်းဒေါ်နယ်ထရမ့်ရဲ့ဇူလိုင်လ23ရက်နေ့မဲဆွေစည်းရုံးပွဲတစ်ခုမှာတရနဲ့ပြစ်ခတ်မှုကြောင့်သမ္မတဟောင်းထရမ့်အနေငယ်ရှက်ထိဒဏ်ရာရသွားတဲ့ဖြစ်ရပ်ပေါ်မှာအမေရိကန်တဝန်းအားတုံ့လှုပ်ခဲ့ကြသလိုပဲအမေရိကန်နေတဲ့ဒီမြန်မာအတိုင်းဝန်းတွေကြားမှာလည်းတော်လီလှုပ်လှုပ်ခတ်ခတ်ရှိခဲ့ပါတယ်။အထူးသဖြင့်အပြိုင်ဆိုင်ငင်းခုန်ရှိနေတဲ့ယူကော့ပွဲကာလမှာအခုဒီဖြစ်ရပ်ကြောင့်စိုးရိမ်မှုတွေတိုးလာပါတယ်။အမေရိကန်မဲဆန္ဒရှင်လည်းဖြစ်တဲ့မြန်မာနယ်ကိုဇော်တူးဆိုင်ကတော့ဒီဖြစ်ရပ်ကိုအမေရိကန်ပြည်တော်စုအနေနဲ့ကောင်းကောင်းကင်တွယ်နိုင်မယ်လို့မျှော်လင့်တဲ့အကြောင်းပြောပါရယ
်ကျွန်တော်ရောအမေရိကမှာတော့ဒီအတိုင်းပဲဒီမိုကရေစီဟိုရန်လျားတွေခိုင်ပါတယ်နိုင်ငံဆိုတော့ဟိုဒါမျိုးတွေကကျွန်တော်ထင်တယ်ကောင်းကောင်းဖြစ်ရှိနိုင်မလို့ထင်ပါတယ်ပေါ့လေနော်ပြောကျွန်တော်လည်းမဲပေးတဲ့သူတယောက်အနေနဲ့ကတော့ဟိုဒီနှစ်မှာတော့ပေးဖို့တော့မဆုံးဖြတ်ရသေးဘူးပေါ့ပြတူပေးရမလဲဘာလို့ဆိုတော့ဒီအတိုင်းပဲလေနော်ကျွန်တော်တို့ကဟိုတတိပုဂ္ဂလအနေနဲ့ပြောမှဆိုရင်တော့နှစ်ယောက်စလုံးကိုမကြိုက်ဘူးပေါ့ဘာလို့လဲဆိုတော့အသက်ကြီးလို့လေနော်အသက်ကြီးနေတာဟိုဘာထရမ့်ပါတယ်ဟိုဒီနေ့တော့ကျွန်တော် Facebook မှာရေးစေးရလေနော်ဆိုတော့လူငယ်တွေတင်ဖို့လိုတာပေါ့ဒါပေမဲ့ဒါမျိုးဖြစ်လိုက်တဲ့အတွက်လည်းနိုင်ငံရေးမှာပြောင်းလဲဖြစ်သွားမလားဆိုတော့ဟိုဟိုဟို ထင်မိတာပေါ့လေနော်ကျွန်တော်အဲ့တော့ဘလို့ပဲပြောနေတာမျိုးဖြစ်တာတော့အမေရိကန်မှနေတဲ့မြန်မာတယောက်နေနေရောဆိုတော့ဘယ်မှာဖြစ်ဖြစ်ပေါ့အဓိကမြန်မာပြည်မှာဖြစ်တဲ့ဟာမျိုးလည်းလက်မခံဘူးပေါ့လေနော်ဆိုတော့ရှုံးချတယ်ပေါ့ဒီဒါနိုင်ငံရေးနည်းကိုနိုင်ငံရေးနဲ့ဖြည့်ရှင်းတာကောင်းတယ်လေနော်ကျွန်တော်မျိုးပေါ့ဆိုတော့အဲ့တော့ဒါမဲ့ဒီအမေရိကန်လိုဒီဒီမိုကရေစီ institution တွေခိုင်ပါတဲ့နိုင်ငံတနိုင်ငံဖြစ်တဲ့အတွက်တော့ဟိုကျွန်တော်တို့လောက်ကြီးမစိုးရိမ်ဘူးပေါ့ဗျာ။ဒါပေမဲ့စိုးရိမ်တာတစ်ခုပြောမယ်ဆိုလဲခုဟာဗာလဲဆိုဒီ polarize လို့ခေါ်လဲဒီခုအမေရိကမှာရင်ခါဥပမာလဲအိုဘားမားလက်ထက်နေရဖြစ်လာတဲ့ဟာပေါ့ဗာလဲဆို Trump လက်ထက်မှာဆိုပိုးဆိုးတာပေါ့။ဗာလဲဆိုဒီရန်ကိုတပိုက်တက်ဖြစ်တာပေါ့လေအမေရိကန်ကလေနော်ဟိုဒီ immigration မှာပဲဖြစ်ဖြစ်ဒီဗာလဲဟိုစီးပွားရေးနဲ့ပတ်သက်တာကြီးလည်းဖြစ်ဖြစ်ပြောရကြံတဲ့ဒီရုံနဲ့ပတ်သက်တဲ့ဖြစ်ဖြစ်ပေါ့ဗျာဒီအခုယူကရိန်းပေါ့ပြောကြအခုယူကရိန်းကိစ္စရုရှားကိစ္စပြောကြဒီဗာလဲအခုဒီဟိုဂါဇာကမ်းမြောင်ဒေသမှာဖြစ်ဖြစ်နေဟိုင်ဆိုတော့နည်းနည်းတော့နိုင်ငံကတော့ဟို pressure တွေများနေချိန်မှာဒါမျိုးဖြစ်တာတော့မကောင်းဘူးပေါ့ဗျာ
အမေရိကန်လိုနိုင်ငံမျိုးမှာမတူကွဲပြားမှုကိုလက်နက်နဲ့အကြမ်းဖက်ဖြေရှင်းတာမျိုးမဖြစ်သင့်ဘူးလို့မြန်မာအများစုကယူဆကြတာတွေ့ရပါတယ်။အခုဒီဖြစ်ပျက်ကြောင့်နိုင်ငံတွင်းလွတ်လွတ်လပ်လပ်တနက်ကန်ဆောင်ခွင့်ရှိနေတာကိုပြဿနာလို့မြင်သူတွေလည်းရှိလာပါတယ်။နယူးယောက်မြို့မြန်မာလူမှုတိုင်ဝမ်ကကိုမိုးချန်ကတော့တမရဟောင်းတူကိုခုလိုလှုပ်ချမ်းမှုကြိုးပမ်းတာမျိုးကိုကန့်ကွက်ရှုံချကြရမယ်လို့ဆိုပါတယ
်။ဒီလိုကိစ္စမျိုးတွေဖြစ်ပျက်တယ်ဆိုတော့ဟိုမဖြစ်သင့်ဘူးဗျာအထူးသဖြင့်တမရဟောင်းတယောက်ဖြစ်တဲ့ Donald Trump ကိုအခုလိုမျိုးလှုပ်ချံဖို့ကြိုးစားရဲဆိုတဲ့ဟာကလေရှုတ်ချရမယ့်ကိစ္စပါရှုတ်လဲရှုတ်ချတက်ပါလေเนาะတပြင်းတဲ့ထက်မှာလည်းပဲကျွန်တော်တို့ဟာလာအမေရိကမှာရောက်နေတဲ့လူနည်းစုတွေပေါ့ဗျာကျွန်တော်တို့အာရှတိုက်သားတွေအနေနဲ့လည်းပဲခံစားရတဲ့ခံစားမှုတွေပေါ့เนาะရှိနေတယ်အဲ့ဒါကလူမျိုးကြီးခွဲခြားတဲ့အနေအထားမျိုးတွေเนาะဘာသာရေးရှုထောင့်နေပြီးတော့မှဟာလာခွဲခြားတဲ့အနေအထားမျိုးတွေအထူးသဖြင့်ကျွန်တော်တို့ဖိနှိပ်ခံရတဲ့မြန်မာနိုင်ငံကနေပြီးတော့ဗျာဒီဘက်ကိုရောက်လာကြတဲ့အချိန်ကြတော့လေဒီဘက်မှာအဲ့လိုမျိုးပြန်ပြီးတော့ခံစားရတယ်ဆိုတဲ့အနေအထားမျိုးရှိကြတဲ့အချိန်ရောက်တော့ဒါကလူခွန်ရေးအများဆုံးရှိတဲ့တိုင်းပြည်မှာလူခွန်ရေးတွေကတဖြည်းဖြည်းနဲ့ဆုတ်ယုတ်လာမဲ့သဘောတွေမြင်တွေ့နေရတာပေါ့နော်ဆိုတော့အဲ့ဒီလိုအနေအထားမျိုးတွေကတစ်ဖက်ကလည်းပဲလွတ်ဒီလွတ်လပ်မှုပေါ်မှာအခြေတည်ပြီးတော့မှလိုချင်တဲ့လက်နက်တွေပေါ့နော်ကြီးကြီးမားမားလက်နက်တွေရောတိတိမားမားလက်နက်တွေရောဝယ်ခွင့်လွတ်လွတ်လပ်လပ်ဝယ်ခွင့်ရနေတယ်ဆိုတဲ့အနေအထားတွေကနေပြီးတော့မှအခုလိုမျိုးနောက်ဆက်တွဲမဖြစ်တင်တာတွေဖြစ်တာပေါ့နော်ဆိုတော့အဲ့တို့ကြောင့်ကျွန်တော်တို့မြန်မာပြည်ပေါ်အမေရိကန်နိုင်ငံသားတွေအနေနဲ့လည်းပဲဒါမျိုးကိုမနည်းရလိုမျိုးဟလာသမရဟောင်းတယောက်ကိုလှုပ်ကြံဖို့ကြိုးစားတဲ့အနေအထားတွေကိုလုံးဝရှုတ်ချတင်ပါတယ်ကျွန်တော်အနေနဲ့လည်းရှုတ်ချပါတယ်အဲတပြိုင်တည်းထဲမှာလည်းပဲအနာဂတ်ကိုပို့ပြီးတော့ကောင်းမွန်အောင်ခေါင်းဆောင်တွေနဲ့နော်ခေါင်းဆောင်တွေမှန်တယ်များကတာဝန်ခံမှုတာဝန်ယူမှုရှိဖို့လိုပါတယ်ဒီပေါ်မှာဆက်လက်ပြီးတော့မှအကောင်းဆုံးအနာဂတ်အတွက်ကိုစ조사ပြီးတော့မှလောက်ကင်ပေးဖို့အတွက်ကျွန်တော်တို့အနေနဲ့မျှော်လင့်ပါတယ်ခင်ဗ
ျအခုလိုဒီရွေးကောက်ပွဲကာလမတူကွဲပြားမှုတွေညှင်းခုံတွေရှိကြပေမဲ့ဒီလိုမျိုးနိုင်ငံရေးအကြမ်းဖက်တာမျိုးကိုလက်ခံလို့မရဘူးလို့အမေရိကန်ပါတီကြီးနှစ်ပါတီကခေါင်းဆောင်တွေကပြောခဲ့ကြပါတယ်အခုဒီဖြစ်ပျက်မှာတရက်သမားယူဆရသူကိုအသေးဖမ်းမိပေမဲ့အသေးစိတ်စုံစမ်းစစ်ဆေးမှုတွေလုပ်နေတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ရိုင်ဂျာတက်ကြွလှူရှားသူမဝေနူကတော့ဒီဖြစ်ပျက်ကိုအခုလိုမြင်ပါတယ
်။ဒီ Republican Party ခေါင်းဆောင်တွေအပြင် Democrat Party ခေါင်းဆောင်တွေပါတီဝင်တွေနဲ့ဒီ American ရဲ့ခေါင်းဆောင်တွေကကျမတို့အလုံးဝိုင်းဝန်းပြီးတော့ဒီကိစ္စပေါ်မှာရှုံချတာကိုကျွန်တော်တို့တွေ့ရတယ်ကျွန်တော်တို့ဒီဒီမိုကရက်ပါတီရဲ့ခေါင်းဆောင် Nancy Pelosi အပါအဝင်ဒီမိုကရက်အမတ်တွေကလည်းရှုံချသလိုတမရဟောင်းနေအလုံးအပါအဝင်တမရဘိုင်ဒန်ကလည်းသူရဲ့ social media ပေါ်မှာပါထည့်ပြီးတော့မှကျွန်တော်တို့ရေးပြီးတော့မှဒီလိုနိုင်ငံရေးအကြမ်းဖက်မှုတွေနိုင်ငံရေးလှုပ်ကြံမှုတွေကိုရှုံချရဲဆိုတဲ့ဟာကိုပြောဆိုတာတွေ့ရတယ်အဲနောက်ပြီးတော့သမရဟောင်းဒီ Trump ကိုလည်း Mr. Trump ကိုလည်းသမရဘိုင်ဒန်ကနှိပ်ပြီးတော့မှဒီဖုံးဆက်ပြီးတော့မှဒီသတင်းမေးတဲ့ပေါ့နော်ဒီလိုအကြောင်းတွေလည်းတွေ့ရတယ်ဆိုတော့ဒီလိုကျွန်တော်တို့ဘာလေ့လာလို့ရလဲဆိုတော့ဒီကနှိပ်ပြီးတော့မှကျွန်တော်တို့တိုင်းပြည်နဲ့မတူတဲ့အချက်ပေါ့နော်ဒီနေရာမှာကိုယ့်ရဲ့တိုက်ခံဖြစ်စေကအုံတော့ကျွန်တော်တို့ဒီလိုမျိုးအကြံဖတ်မှုနိုင်ငံရေးအကြံဖတ်မှုတွေကိုကျွန်တော်တို့သူပါတီနှစ်ဖက်လုံးကနေပြီးတော့ခေါင်းဆောင်တွေခေါင်းဆောင်တွေအလုံးကနေဝိုင်းဝန်းရှုံချရဲဆိုတဲ့အချက်ကိုတွေ့ရတယ်။ဒါဒီမိုကရေစီရဲ့အနှစ်သာရလို့လည်းကျွန်တော်တို့ပြောလို့ရတယ်။တိုင်းနာတစ်ခုထိအမေရိကမှာဒီမိုကရေစီဟာခိုင်မာနေသေးတယ်။ဒါကိုသူတို့ခုခံကာကွယ်ဖို့စ조사တယ်လို့လည်းကျွန်တော်တို့ပြောဆိုလို့ရပါတယ်။ဒီမို့ institution ကိုကာကွယ်တယ်နိုင်ငံရေးစနစ်ကိုကာကွယ်တယ်လို့လည်းကျွန်တော်တို့မြင်တယ်ဒီလိုမျိုးမြင်ရတာလည်းကျွန်တော်တို့အတွက်ကတော့ဒါအမတန်အားရစရာကောင်းပါတယ်
သမ္မတဟောင်းထရမ့်ကိုလှုပ်ချန်ဖို့ကြိုးပမ်းမှုနဲ့ပတ်သက်လို့သမ္မတဘိုင်ဒန်ကအသေးစိတ်အခြေအနေကိုအမေရိကန်စံချိန်ဇူလိုင်လ14ရက်နေ့ညပိုင်းမှာအိမ်ပြီးတော့ကနေပြီးတော့မိကွန်ပြောမယ်လို့ပြောထားပါတယ်အခုလိုမျိုးနိုင်ငံရေးကြမ်းဖက်တာမျိုးကိုလက်ခံလို့မရပဲနဲ့ဒီချိန်မှာတနိုင်ငံလုံးညီညွတ်မှုကရေးကြည့်တယ်လို့သမ္မတဘိုင်ဒန်ကအမေရိကန်ပြည်သူတွေကိုတိုက်တွန်းစကားပြောပါတယ်အမေရိကန်ပြည်အောင်စုနေရာတချို့မှာတော့သမ္မတထရမ့်ကိုဆူတောင်းကောင်းချီးပေးတဲ့ဆန္ဒပြပွဲတချို့တနင်္ဂနွေနေ့မှာဖြစ်ခဲ့ပါတယ်ခင်ဗျာ
ဘုရားကျောင်းကိုတင်ပြခဲ့တာပါအခုတော့ဘရာဇီးကစီမံချက်တစ်ခုအကြောင်းပြောချင်ပါတယ်မတန်းစွမ်းတဲ့လူတစုဟာခန်းကျင်ပြို့ရီယိုဒေဂျနေရိုကနေလေထွေနဲ့ထွက်လာခဲ့ကြပါတယ်ကနူးလေတွေစီပီကိုရောစိတ်ပါကျမ်းမာတန်ဆွမ်းစေမဲ့စီမံချက်မှာသူတို့ပါဝင်နေကြတာပါ။အေဘီတရင်ဆောက်ပါကိုအခြေခံပြီးတော့ကျွန်တော်ကပဲပြောပြပါမယ်
။မြို့တဲ့ဂျန်နရယ်မြို့သားကမီတရိုက်ရှိကယ်ရစ်ချက်ကတ်ပြင်လေခွေကိုဖြတ်ပြီးကနူးလေကိုအဖွဲတစ်ဖွဲကလောက်ခတ်နေကြပါလေ။တချို့အဖွဲဝင်တွေကမဆန်းဆွမ်းဘူးလို့ကိုဗစ် -19 ရောဂါအဆက်ကြောင့်အသက်32နှစ်အရွယ်ဖလန်ဗီယိုဘန်တိုအခြေဖက်တက်ခဲ့ပါလေ။သူကျမကြီးအတွက်အားစားလို့ကိုအရေးကြီးတယ်လို့သူကဆိုပါတယ်သူကအခုလိုပြောပါတယ
် PC de movimento é uma família né a gente fala que é uma família então conhecer essa galera nova também deu uma nova perspectiva
ကျွန်တော်တို့ကမိသားစုပါဒီလူတွေနဲ့တွေ့ရတာဘဝအမြင်သိရပါတယ်မတန်ဆွမ်းတာကြောင့်ဘဝကရံမသွားပါဘူးဘဝကဒါထက်မကောက်ပါဘူးဒီအမြင်ကကျွန်တော်အတွက်သိကောင်းပါတယ
်စီမံချက်ကတက်တက်နှစ်ထဲရောက်ခဲ့ပါပြီအရင်တုန်းကမလုံနိုင်တော့ဘူးလို့ထင်ခဲ့ကြတဲ့အားစားမှာအသက်30ဝန်းကျင်ပါဝင်နေကြပါလေ။စူပါလိုရတဲ့အားစားအကျိုးကိုသူတို့ရယူနေကြတာပါ။မတတ်မိမဲ့စွမ်းတယ်လို့အထိပယ်ရတဲ့ဒီစီမံချက်ကမတတ်စွမ်းသူအမျိုးမျိုးကိုပြုလေစီနံအောင်ကုညီပါလေ။အထူးသဖြင့်ရေပြင်းမလို့အပြင်းမလှုပ်ရှားဖို့သူတို့အတော်များများကခက်တယ်လို့အရင်ကထင်ခဲ့ကြတယ်ပေါ့။ကန်ကြီးကိုရောက်ဖို့ဆိုတော့ကသူတို့အတွက်စိန်ခေါ်ချက်ဖြစ်ပါတယ်။မြို့မှာရှိတဲ့ကန်ကြီးအများစုမှာဘိန်းတက်ကတ်ထိုင်ဂျိုင်းတောင်းနဲ့တွားဖို့အတော်ဖြစ်တယ်လို့စီမံချက်ရဲ့ကာယကုထုံးဆရာမထိုင်းဗီယန်နာကအခုလိုပြောပါတယ်။
Melhora do condicionamento cardiorrespiratório, melhora do condicionamento musculoesquelético.
ခုလိုလို့တာသူရဲ့နှလုံးအဆုတ်တိုးတက်စေပါတယ်။အယိုးကျွတ်တာကောင်းစေတယ်။စိတ်အတွက်လည်းအကျိုးများတယ်လို့အားလုံးကပြောကြပါတယ်။ပြောကြတယ်။ Tigola တခြားသူတွေနဲ့စကားဆမီပြောဖို့သူတို့စိတ်ဆောနေကြတာပါ
။အခုလိုတွေးကြတာလူမှုရေးပွဲပွဲလည်းဖြစ်လာပါလေ။ဘာကြောင့်လဲဆိုတော့အခုလိုမတန်ဆွမ်းဖြစ်လာပြီးတဲ့နောက်အတွေ့အကြုံနဲ့စိတ်ခေါ်ချက်တွေကိုဖလှယ်မြောက်ဝင်နေတာကြောင့်ဖြစ်ပါတယ်ခင်ဗျာကျွန်တော်တမောင်တမ်းပ
ါမတေးချာမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကဘာကြီးမှာကျမတို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်တည်င်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်အချက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေပျော်လင့်ချက်တွေပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းကြမိတာတွေကသတင်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်ကျမတို့ VOA ကအန်ရဲချားကသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ်VOA America အတန်းကသတင်းမှန်တွေကိုဗက်ပေါင်းစုံကတင်ပြပေးနေပါရရှင
်ခုတော့ပတ်စဉ်စီစဉ်တွေကိုတင်ပြပါတော့မယ်ရှမ်းပြည်မြောက်ပိုင်းမှာဇွန်လ25ရက်နေ့ကစတင်ခဲ့တဲ့1320ဒုတိယပိုင်းမှာပြည်သူ့ကာကွယ်ရေးတပ် PDF မန္တလေးနဲ့မိုးကုတ်ဖြူဝါတပ်ဖွဲ့တွေရဲ့အခမ်းအနားထင်းထင်းရှားရှားကြီးထွက်ပေါ်လာပါတယ်သတင်းနှပတ်ကျော်ကာလအတွင်းရှမ်းမြောက်ပိုင်းတွေမဟုတ်တော့ဘဲမိုးကုတ်ပါဝင်မြေပြတ်ဘက်ကိုရောက်ရှိလာကြပြီးမန္တလေးအနီးကမဒရာစင်ကူဘက်တွေမှာစစ်ကောင်စီတပ်စခန်းတွေနေပြည်တော်ကိုဘလို့သိမ်းယူခဲ့ကြပါသလဲညီတော်မဟာမိတ်သုံးဘက်တွေက TNLA တအောင်မျိုးသားလူမျိုးရေးတက်နဲ့ဘလို့ပူပေါင်းဆောင်ရွက်နေကြပါသလဲတစ်ဖက်မှာလည်းအညာဒေသစကိုင်းဘက်မှာရှိနေတဲ့တော်လိုင်းတက်တွေဘက်ကဘလို့မျောလင်းချက်တွေရှိနေပါသလဲမိုင်းကျတိုင်းကဒီတစ်ပတ်မြန်မာဒီမိုကရေစီရဲ့အစီအစဉ်မှာစူးစီးတင်ပြထားပါတယ်
25ရင်းဒီမှာစတင်ခဲ့တဲ့တစ်တုံညာနှစ်ခုဆစ်စင်ကြီးဒုတိယပိုင်းမှာ ရှမ်းပြည်မြောက်ပိုင်းကနောင်ချိုအပောင်ဝင်စစ်ဗျူဟာအရာရေးပါတဲ့မြို့တွေနဲ့စစ်ကောင်စီတပ်စခန်းတွေကိုတော်လှန်ရေးပူးပေါင်းတပ်တွေကသိမ်းယူတိုက်ခိုက်လာနေတဲ့အထက်မှာမြေပြန့်မန္တလေးအနီးကစစ်ကောင်စီရဲ့တပ်စခန်းတွေရှိရာမဒရာနဲ့စင်ကူဘက်ကိုတိုက်ခိုက်သိမ်းပိုင်နေတဲ့အခြေအနေနဲ့ပတ်သက်လို့ပြည်သူ့ကာကွယ်ရေးတပ် PDF မန္တလေးရဲ့ပြောခွင့်ရကိုအော့စမွန်က VOE ကိုခုလိုပြောပါတယ
်။မဒရာမျိုးနယ်ကိုကျွန်တော်တို့ဒီ32ခုစစ်စင်ရေးအပိုင်းနှစ်ပေါ့နော်စတင်တဲ့2024ခုနှစ်ဇွန်လ25ရက်နေ့မှာပဲစတင်ထိုးစစ်ဆင်နေတာဖြစ်ပါတယ်။အရင်းမြိုင်တပ်စခန်းကတော့ကျွန်တော်တို့ဇွန်လ26ရက်နေ့မှာကျွန်တော်အပိတရရှိခဲ့တာဖြစ်ပါတယ်ဗျ။
အဲ့တော့ဒီမီဒီယာဘက်မှာအခုလက်ရှိမှာပေါ့နော်စစ်ကောင်စီတပ်စခန်းတွေကိုသိမ်းယူနိုင်တာရောဘယ်လောက်ထိရှိသွားပြီလဲရှင
်။လက်ရှိချိန်ထိကျွန်တော်တို့မီဒီယာမျိုးနယ်မှာတတ်မှတ်ထားတဲ့စီးပိမှတ်တွေကိုကျွန်တော်ဆက်လက်ထိုးစစ်ဆင်နေတယ်။စခန်းရေးတွေအားဖြင့်ဆိုရင်ကျွန်တော်26ခုထိကျွန်တော်တို့အပိတရရှိထားပြီလို့ပြောရင်ရပါတယ်ဗျာ။
လက်ရှိအချိန်ထိတော့မန္တလေးမီဒီယာဘက်ကတပ်စခန်းတွေသိမ်းယူခံနေရတာနဲ့ပတ်သက်လို့စစ်ကောင်စီကသတင်းထုတ်ပြန်ချက်မရှိသေးပေမဲ့ပြီးခဲ့တဲ့အင်္ဂါနေ့ကစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းရဲ့ဗီဒီယိုဖိုင်နဲ့သတင်းထုတ်ပြန်ချက်မှာတော့လာရှိုးတိုက်ပွဲနဲ့ပတ်သက်လို့တုံ့ပြန်ပြောဆိုထားပါတယ်
။အခုလာရှိုးမြို့ကိုဇူလိုင်လ3ရက်နေ့ကစပြီးတိုက်ခိုက်လာပြီးနေ့စဉ်အဝေးကနေရှော့တိုက်တုံးဒရုန်းတွေနဲ့ရန်တမ်းပစ်ခတ်မှုကြောင့်အပြစ်မဲ့ရပ်သားပြည်သူ18ဦးသေဆုံးပြီး24ဦးဒဏ်ရာရရှိခဲ့ပါတယ
်။ဗိုလ်ချုပ်ဆောင်မင်းထွန်းဆွဆွဲသလိုအရပ်သားတွေထိခိုက်သေဆုံးရတာဟာတိုင်းဒေသလက်နက်ကိုင်ဖွဲ့တွေနဲ့တော်လှန်ရေးတပ်တွေကြောင့်မဟုတ်ပဲစစ်ကောင်စီဘက်ကအရပ်သားတွေကိုခွဲခြားမှုမရှိလက်နက်ကြီးတွေနဲ့ရောလေကြောင်းကပါတိုက်ခိုက်ခဲ့တာကြောင့်လို့ကိုအော့စမွန်ကပြောပါတယ
်။စစ်စင်ရေးတွေမှာကျွန်တော်တော်လှန်ရေးအင်အားစုတွေဘက်ကစစ်ကောင်စီအထိုင်ချရာရန်သူတပ်စခန်းတွေကိုပဲကျွန်တော်တို့ကဥတီပြီးတော့တိုက်ခိုက်ခဲ့တာဖြစ်ပါတယ်။အရက်သားပြစ်မှတ်တွေကိုကျွန်တော်တို့အနေနဲ့လုံးဝတိုက်ခိုက်ခဲ့တာမျိုးမရှိပါဘူး။အဲဒါ့ပေမဲ့စစ်ကောင်စီဘက်ကတော့လေကြောင်းတိုက်ခိုက်မှုတွေအဆက်မပြတ်ပြုလုပ်ပြီးတော့အချို့လေကြောင်းတိုက်ခိုက်မှုတွေကတိုက်ပွဲဖြစ်ပွားခြင်းမရှိတဲ့အရက်သားတွေအရက်သားပြည်သူများနေထိုင်တဲ့ကျေးရွာတွေမြို့နေဧရိယာတွေကိုပြစ်မှတ်ပြစ်ခတ်တိုက်ခိုက်ခဲ့တာဖြစ်တဲ့အတွက်အရက်သားထိခိုက်ဒေဆုံးမှုတွေတော့ရှိခဲ့ပါတယ်ဗျ။ဒါကစစ်ကောင်စီဘက်ကဒီကြောင်တိုက်ခိုက်မှုတွေလက်နက်ကြီးမစင်မကျင်ပစ်ခတ်မှုတွေကြောင့်ဖြစ်ခဲ့တဲ့ဖြစ်စဉ်တွေဖြစ်ပါတယ်ဗ
ျလက်ရှိစစ်ကူနဲ့မီဒီယာဘက်မှာ PDF တပ်တွေဘက်ကတိုက်ခိုက်သိမ်းပိုင်နေတဲ့အခြေအနေနဲ့ပတ်သက်လို့လဲပူးပေါင်းပါဝင်နေတဲ့မိုးကုတ်ဗျူဟာရဲ့စေဦးစီချုပ်အဖွဲ့ဝင်ကိုဝင်းမိုးကျော်က VOE ကိုခုလိုပြောပါတ
ယ်တစ်တုံညာနှစ်ခုစစ်စင်ရေးရဲ့အပိုင်းနယ်မှာမိုးကုတ်ဗျူဟာကကျွန်တော်မိုးကုတ်မရှင်အတွက်တည်တံ့ပါတယ်အဲ့ဒါပြီးရင်ကျွန်တော်တို့အောက်ဖက်တောင်ဒီစင်ကူးဘက်ပေါ့နော်စင်ကူးတပိတ်ချင်းဒီဟိုပါပေါ့စင်ကူးဘက်ပေါ့နော်အဓိကစင်ကူးဘက်မှာတင်းနေနေနေတရေးအနေနဲ့ဖြတ်တောက်ရေးပိုင်းနဲ့တခြားပူပေါင်းဆောင်ရွက်မှုတွေအဓိကပါဝင်နေပါတယ်မိုးကုတ်ဗျူဟာကတော့
အဲ့တော့ဒီမိုးကုတ်ဗျူဟာအနေနဲ့ရောအခုလက်ရှိတစ်တုံညာနှစ်ခွန်စစ်စင်ရေးမှာဘလို့ပူပေါင်းဆောင်ရွက်နေလဲရှင်
မဟုတ်ဘူးဟာတော့တခြားမဟာမိတ်တရင်တွေဖြစ်တယ်ဒီကျွန်တော်913တရင်ပေါ့နော်913တရင်ရေတခြား DNA နေမဟာမိတ် DNA နေတရင်နေနဲ့ကျွန်တော်တို့ကပူးပေါင်းဆောင်ရွက်နေတယ်ပေါ့နော်ကျွန်တော်တို့နဂိုခရဲရလဲကျွန်တော်တို့ဒီမဟာမိတ် DNA နေကကျွန်တော်တို့ပေါ့အများကြီးကူညီခဲ့တာလေပေါ့နော်အဲ့ဒီတော့ကျွန်တော်မဟုတ်ဘူးဟာနေပြီးတော့မှသူတို့ကူညီရကြုံနဲ့အောင်တော်လင်းကိုဒီဇိုင်းမဲ့မှန်စူးစမ်းနေကြပါတယ်အခုလိုမျိုးကာလာမှာဒီမဟုတ်ဘူးသိမ်းယူဖို့လဲကျွန်တော်တို့ကတက်နိုင်တလောက်ပေါ့ကျွန်တော်တို့တဆွန်းတလောက်အားလုံးဟာကြိုးစားပြီးတော့ပူးပေါင်းပါဝင်နေပါတယ်ဗ
ျဒီလိုမျိုးစစ်စင်ဒီတိုက်ပွဲတွေကိုဟိုလှုပ်ဆောင်နေနေမှာဟိုရင်ဆိုင်ရတဲ့အခက်ခဲတွေရောဘာတွေလဲရှင်
ကျွန်တော်တို့အခုလိုမျိုးမျိုးတွေတိုင်းတဲ့ခါမှာလွယ်လွယ်နဲ့ကူတိုင်းရတာမဟုတ်ဘူးပေါ့ကျွန်တော်တို့ရဲဘော်တွေပေးဆက်ရတယ်ရှိတယ်အဲ့ဒါပါပဲကျွန်တော်ချို့ဆိုရင်လက်နဲ့အင်အားဒီခဲရန်ကြီးကျွန်တော်ဖြည့်တင်ရရရှိတယ်။ပြီးတော့နီးပညာဖြည့်တင်ရရရှိတယ်ပေါ့နော်။အဲ့ဒါတွေအခက်ခဲတွေပါပဲ။ဒါပေမဲ့ကျွန်တော်တို့ကစစ်ကောင်စီကိုတိုက်တဲ့ခါမှာတော့ကျွန်တော်တို့ကစစ်ကောင်စီကျွန်တော်တို့ထက်ဘာတွေပဲတာလုံကျွန်တော်တို့ပဲတိုက်နိုင်နေဆိုတော့ကျွန်တော်တို့လူငယ်တွေရဲ့စိတ်ကြောင်မို့လို့ကျွန်တော်တို့ကလွယ်လွယ်ကူကူပဲအဲ့ဒီအခက်ခဲတွေစင်ခုံမှုတွေကိုကြော်လွားတော့တာပါပဲ။
စစ်ကောင်စီတပ်စခန်းတွေကိုတိုက်ခိုက်တာပေါ့နော်နေမြေတွေကိုသိမ်းယူတဲ့နေရာမှာဒီဒေသခံအရပ်သားတွေရဲ့လုံခြုံရေးကိုရောမိုးကုတ်ဗျူဟာအနေနဲ့ကဘလို့ထက်တွက်လဲရှင
်။အရပ်သားပြည်သူတွေကအစိုးရကကျွန်တော် remind လုပ်တယ်ဗျ။နော်ဒီမိုးကုတ်ကြီးကိုစပြီးမသိမ်းခင်ကကျွန်တော် remind လုပ်တယ်။မိုးကုတ်ကိုသိမ်းယူရောမယ်။ချွတ်ရွှေ့တဲ့လူတွေကတော့ရွှေ့ကြတယ်ဗျ။ဒါပေမဲ့တချို့မိုးကုတ်ဒေသခံတွေအများစုကတော့ဗာလဲဆိုတော့ သူတို့ကအဲ့လောက်ကြီးကြီးကြီးကျယ်ကျယ်နဲ့ဖြစ်မယ်လို့မယူဆထားဘူးမသိထားတဲ့အဲ့ဒါသူတို့ပေါ့ကြတာပေါ့ဗျာအဲဒါပေမဲ့ဒါကလည်းပြည်သူတွေကဒီလိုမျိုးမိုးကုတ်ပြည်သူတွေကအခုမှနှစ်ခုတူတူသူကြီးကြီးကျယ်ကျယ်ဖြစ်တာမြင်ဘူးတာဟုတ်အဲ့တော့သူတို့စိတ်ထဲမှာလည်းကျွန်တော်ဟိုအပြစ်လိုတော့မခံစားရပါဘူးသူတို့အဲ့လိုမျိုးဖြစ်သွားတဲ့အခါမှာအဲစိုးရင်ကြတာတောင်းကြရတာရှိတာပေါ့ဒါပြည်သူတွေကောက်ခဲ့ဖို့တချို့ဆိုရင်ကျွန်တော်တို့ဒီဟိုစစ်ဘေးရှောင်နေအခုဆိုရင်ကျွန်တော်မိုးကုတ်ကနေပြီးတော့မှဒီစင်ကူးတပိတ်ချင်းဘက်ကိုဆင်းလာတယ်ဒီစင်ကူးတပိတ်ချင်းဘက်ကရှိမြပြည်သူတွေအားလည်းတော့ဒီမိုးကုတ်ကစစ်ရှောင်နေကိုအများကြီးကူညီပေးနေတယ်တော့အကာအကွယ်အကူအညီတွေအများကြီးပေးနေပါတယ်တော့အဲမိုးကုတ်မြို့ထဲမှာတော့လည်းအဲ့လိုပဲကျွန်တော်ပြည်သူတွေဘယ်လိုနေရမယ်ဘယ်လိုထိုင်ရမယ်စစ်ဘက်ဆိုင်ရမှာဆိုရင်တော့လက်နက်ကြီးကျေးလာလေးရင်းလိုင်းဘယ်လိုကာကွယ်ယူရမယ်ဆိုတာကိုကျွန်တော်တို့အမြဲတမ်းပညာပေးနေပါတယ်လို့
စစ်အာဏာသိမ်းပြီး3နှစ်တာကာလအတွင်းတပ်အင်အား1000ကျော်ရှိလာပြီဖြစ်တဲ့မိုးကုတ်မြို့ဟာတပ်ဖွဲ့ကို2022ခုနှစ်ဧပြီလကစတင်ဖွဲ့စည်းခဲ့တာဖြစ်ပြီးလူငယ်ပညာတတ်တွေဦးဆောင်ခဲ့တာလို့ကိုဝင်းမိုးကျော်ကအခုလိုပြောပါတယ်
လူငယ်ပညာတတ်တွေအများကြီးပါပါတယ်ဗျဟုတ်ဒေါက်တာတွေတော့ကျွန်တော်တို့ဒီကျောင်းဆရာတွေကျွန်တော်တို့ဒီအမှတ်တင်းတင်းနဲ့ရင်းဆိုရင်ကျွန်တော်တာဝန်ခံလည်းကျောင်းဆရာပဲတရင်မှုကလည်းကျောင်းဆရာပဲခွဲမှုတွေလည်းကျောင်းဆရာပဲဗျဟုတ်အဲ့လိုမျိုးလူငယ်ပညာတတ်တွေအများကြီးပါပါတယ်ဟုတ်
အညာဒေတာစကိုင်းကအခြေအနေမှာတော့တစ်တုံညာနှစ်ခွန်ဆစ်စင်ရေးဒုတိယပိုင်းအရှိန်အဟုန်ရိုက်ခတ်မှုရှိနေတာနဲ့ပတ်သက်လို့96 soldier ရဲ့စီရေးတာဝန်ခံရဲဘော်မန်လီကVOA ကိုခုလိုပြောပါတယ်
။ခုကျွန်တော်တို့ဒီမှာ1027ကာလမှာတိုက်ရင်တိုက်ပွဲဆိုရင်တော့ကျွန်တော်တို့တော့ကတော့ဆက်ဆက်မှုရှိရပေါ့ဗျာ။ရှိရဆိုတာဥမာပြကျွန်တော်တို့ဒီဘက်မှာရှိရရှုမြင့်နေမှာရှိရပြူရတွေအောင်တိန့်လို့ရှိရင်ဒီလိုလေချောင်းကလေချောင်းတက်ခတ်မှုကအများကြီးလာများတယ်ဗျာ။ဒီကာလမှာတို့ဗျာလေချောင်းတက်ခတ်မှုကဖြစ်ချင်းမလာနိုင်ဘူး။ပြီးလို့ရှိရင်တို့စစ်ကြောင်းထိုးပြီးတော့တို့ရဲ့အထိုင်တက်တွေကိုအဲ့နဲ့ခရရန်နေဒီရိတ်ခါရင်ဖြစ်တင်းမထားရင်အတွက်ကျွန်တော်တို့တိုက်ယူလို့ရှိရင်လေတို့အနေနဲ့ဗျာချက်ချင်းစစ်ကူလာနိုင်မှုချက်ချင်းမလွယ်ဘူးဗျာအဲ့လိုချင်းလို့ရှိရပြကျွန်တော်တို့ပုံမှန်လေ1027ကဖြစ်နေတဲ့အတွက်ကျွန်တော်တို့လည်းအဲ့အတွက်တက်ရှုတော့ချောင်းရတာပေါ့ဗျာ
96 soldiers အဖွဲ့ကို2020ခုနှစ်အောက်တိုဘာလမှာကရင်ပြည်နယ်မှာဖွဲ့စည်းခဲ့တာဖြစ်ပြီးစစ်ကောင်စီကိုတော်လှန်နေတဲ့နေမျိုးတွေကိုလှည့်လည်သွားလာနေတဲ့စီရေးအယအကူအညီပေးနေတဲ့အဖွဲ့ဖြစ်ပါတယ်လက်ရှိရွှေဘိုမြို့နယ်ကိုရောက်ရှိနေပြီးဒေသခံတော်လှန်ရေးလက်နက်ကိုင်ဖွဲ့တွေနဲ့ပူးပေါင်းတိုက်ပွဲဝင်နေတဲ့အခြေအနေကိုတော့ရဲဘော်မန်လီကအခုလိုပြောပြပါတယ
်ဒီရွှေဘိုမြို့နယ်မှာဆိုလို့ရှိရင်တော့ဗျာဒီပူဇော်တိရွာတွေပေါ့ဒီဒေတာကံပြူရီနဲ့စစ်တပ်နဲ့ပေါင်းပြီးထိုင်ထားတဲ့ရွာများတယ်ဗျာ။အဲများပြီမဲ့လေကျန်တဲ့စစ်ကောင်စီရှိတဲ့နေရာနဲ့ပြူရှိတဲ့နေရာလွဲပြီးတော့ကျန်တဲ့နေရာတွေအကုန်လုံးကဒီကလိုကယ် PDF တွေတိုင်းရင်းတစ်ဖွဲ့တွေပကပပပရဲ့အားလုံးပေါင်းပြီးတော့ PDF တွေရဲ့ထိန်းချုပ်မှုအောင်ပါတယ်ဒေါ်မများရှိရပေါ့ဗျာ။ခုဆိုလို့ရှိရင်ရှူမျိုးလဲမှာပဲဒီမျိုးပတ်ချက်လဲမှာတော့စစ်တပ်ကထိုင်ထားတယ်ဒါပေမဲ့မျိုးကိုကြော်ပြီးဆိုတာနဲ့သူတို့စခန်းတွေကိုဗျာကွင်းလို့ရတယ်ဝိုက်လို့ရတယ်ကျန်တဲ့နေရာဒေသအားလုံးက PDF တွေရဲ့ထိန်းချုပ်မှုအောင်ပါပဲရှိရဗျာ
အဲ့တော့ဒီရဲဘော်မန်လီတို့ကအဲ့ဒီရွှေဘိုဘက်မှာတိုက်နေတဲ့အခြေအနေမှာရောဘလို့အခက်အခဲစိန်ခေါ်မှုတွေရှိနေလဲရှင
်ပထမဦးဆုံးတိုက်ဝဲတိုက်မယ်ဆိုလို့ရင်ကျွန်တော်တို့ကြုံတွေ့ရတော့ဗျာတနက်ခေရန်ပေါ့ကျွန်တော်တို့မှာဗျာအလိုဒီလိုလောက်ချင်းတွေတခုလည်းနဲ့ကိုယ်မှာရှိတဲ့ပစ္စည်းတွေနဲ့အားလုံးစုပေါင်းပြီးတော့ဗျာဒီမှာရှိတဲ့မြေကြီးမှာရှိနေတဲ့ဖွဲ့စည်းပေါင်းပြီးလုပ်ဆောင်ကြရတယ်ဗျာအဲ့မင်းကျွန်တော်တို့မှာတနက်ခင်းကပြည်သူမှုကျွန်တော်တို့မှာအကန့်အသတ်ရှိတယ်ဗျာဒီရဲဘော်တယောက်ကိုကြည့်ဘလောက်တနက်ကြီးဆိုလို့ရှိရင်လည်းတနက်ကြီးကအပီးဆိုလို့ရှိရင်ဘဏ္ဍကိုဗျာ79ဆိုလို့ရှိရင်လည်းအီဗန်တီးပေါ့ကျွန်တော်တို့ကအဲ့ဘောင်းသုံးပြဿနာတော့တနက်ခင်းပြဿနာ
အဲ့ဒီဘက်အဲ့ဒီဒီအညာဘက်မှာရှိနေတဲ့ဒီစစ်ကောင်စီကိုထောက်ခံတဲ့ပြူရွာတွေနဲ့ဟိုတိုက်ပွဲဖြစ်နေတဲ့နေရာတွေမှာတော်လန်ရေးတပ်ဖွဲ့တွေဘက်ကောအကြဆုံးပြည်ဆင်မှုကိုဘလောက်ရှိရှိ
ဆရာမူရတော့ကျွန်တော်တို့အနေနဲ့ကဒီလိုစက်ပြတ်တိုက်ပွဲကိုชุบไว้มาဆိုလို့ရှိရင်များပေါင်းမှန်ပေါင်းဝဲမှန်ပြီးတော့သူထွက်လွန်တာတွေဗျာလက်မောင်းကိုဝဲမှန်ပြီးတော့သူထွက်လွန်တာတွေလက်နက်ကြီးတာထိပ်ပြီးတော့သူထွက်လွန်တာတွေပေါ့ဗျာအဲ့ဒါတွေကတော့ကျွန်တော်တို့အတွက်အ ဓိကဆုံးရှုံးနေရတဲ့အရာတွေပေါ့
ရွှေဘိုဘက်မှာစစ်ကောင်စီထောက်ခံတဲ့ပြူရွာတွေနဲ့တိုက်ခိုက်နေတဲ့အခြေအနေနဲ့ပတ်သက်လို့ပြူရွာတွေဘက်ကတုံ့ပြန်ချက်ရဖို့VOA ကစူးစမ်းဆက်သွယ်နေစ
ေ။ဒါကတော့မဲဆောက်မှာရှိတဲ့
အခုအ Joint House မှာ
မြန်မာကလေးတငယ်တွေရဲ့လက်ရှိစိတ်ပိုင်းဆိုင်ရာကျန်းမာရေးနဲ့ပတ်သက်ပြီးတော့အခုညီဆောက်ရှောက်ပြီးနေတာကိုဆက်ခဲ့တာပါ
။မကြခင်အနာဂတ်မှာထိဆက်ပူးပေါင်းဆောင်ရွက်မှုတွေရှိနိုင်မယ်လို့မျှော်လင့်ကြောင်းရဲဘော်မန်းလေးကပြောသွားပါရရှင
်။ 1027 ချစ်စီအပိုင်းနှစ်ပေါ့ဗျာ။အပိုင်းနှစ်ပြန်ဆောက်ရတဲ့အခါမှာတော့ကျွန်တော်တို့အညာမှာရှိနေတဲ့ဒီဒီကျမရှိနေတဲ့ local တွေတိုင်းတစ်ခွဲ့နေနေဗျအချိန်တော့ကျွန်တော်တို့လည်းရှာတာပေါ့ဒါတော့ဗျာကျွန်တော်တို့မြို့ဗျာပြီးရင်ကျွန်တော်တို့ဘက်ကမြန်1027ကကျွန်တော်တို့စိုင်းတိုင်းချိန်မြန်တက်ရောက်မလားပေါ့ဗျာအယောက်ရီမြစ်အရှိကမ်းမယ်သူကလှုပ်ရှားမလားအယောက်ရီမြစ်နောက်ဘက်ကလှုပ်ရှားပြီးတော့တက်နေဒီပါတွေပေးခဲ့တယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ကပိုအဆင်ပြေဆုံးပေါ့ဗျာ
မင်းကျင်းနိုင်ရဲ့အစီအစဉ်မှာခုတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကိုကြည့်ကြအောင်ပါစံစဘာအသေးချောက်ဥက္ကဋ္ဌနဲ့စာနယ်ဝန်ရှင်တွေဖမ်းဆီးစစ်ဆေးခံပြီးတဲ့နောက်ပိုင်းဘန်ဥက္ကဋ္ဌတွေနဲ့ဘန်တာဝေရှိသူတွေနေပြည်တော်ကိုခေါ်ယူစစ်ဆေးနေတယ်ဆိုတဲ့သတင်းတွေထွက်ပေါ်လာပါတယ်။ချိန်ထဲမှာပဲဘန်တွေမှာငွေလူသလောက်ထုတ်ယူမရတော့ပဲအကန့်အသတ်နဲ့တော့ထုတ်ယူရတဲ့သတင်းတွေလည်းထွက်လာပါတယ်။ဒီလိုသတင်းတွေကြောင့်ဈေးကွက်ထက်မှာခမောက်ခမဖြစ်နေတဲ့အကြောင်းကိုစောင်းပါရှင်ပြည်သွင်းနိုင်ကတင်ပြထားပါတယ်။
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြတ်မီဒီယာမြင်ကွင်းကန်တာကနေဘန်တွေပုံမှန်မလဲပတ်နိုင်ရင်စီးပွားရေးလည်းပုံမှန်လဲပတ်နိုင်တော့မှာမဟုတ်တဲ့အကြောင်းကိုတင်ပြပြီးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွေးနိုင်ပါမြန်မာပြည်သူတွေရဲ့အခြေအနေတွေကတော့တပူပေါ်နှစ်ပူဆင်းလို့ပဲပြောရမလားငွေပူရကင်းမအောင်လို့ပဲဆိုရမလားမပြောတတ်တော့လောက်အောင်ပါပဲအခြေခံစားသုံးကုန်တွေဖြစ်တဲ့ဆန်စီအသားငားနဲ့ဟင်းသီးဟင်းရွက်ဈေးတွေအဆမတန်တက်တယ်မြန်မာကြက်ငွေတန်ဖိုးကထိုးကြငွေကြေးကဖောင်းပွားအလုတ်ကင်ခွင်လန်းကနဲပါလာအိမ်အောင်စုတွေဝင်ငွေကကျဆင်းအသုံးစရိတ်တွေကအရင်ကတည်းက3 4ဆမြင့်တက်လာဒီလိုအခြေအနေတွေကြောင့်အခြေခံလူတန်းစားတွေရဲ့ဘဝဟာမငတ်ယုံတမဲရုန်းကန်နေရချိန်မှာလူနေထူတတ်ပြီးစီးပွားရေးအချက်ချာကျတဲ့ရန်ကုန်မြို့မှာကာလဝမ်းယောဂဖြစ်ပွားတယ်ဆိုတဲ့သတင်းတွေထွက်ပေါ်လာတာတွေ့ရပါတယ်လာဒလောစစ်ကောင်စီလက်အောက်မှာကျမ်းမာရေးဝန်ဆောင်မှုတွေကညံဖျင်းဆရာဝန်သူနာပြုနဲ့ကျမ်းမာရေးလုပ်သားအင်အားကမလုံမလောက်စေဝါရီကဝေမယဖြစ်နေချိန်မှာကူးဆက်ယောဂဖြစ်တဲ့ကာလဝမ်းယောဂရဲ့အန္တရာယ်နဲ့ကြုံတွေ့နေရတာကြောင့်ရန်ကုန်မြို့နယ်ပြည်သူတွေကြားမှာစိုးရိမ်ပူပန်မှုတွေမြင့်တက်နေတယ်လို့အေယာဝတီသတင်းဌာနရဲ့ရုပ်တံသတင်းတပုတ်မှာဖော်ပြထားပါတယ်။ဆန်ပါဝင်အခြေခံစားကုန်တွေသာဈေးတွေထိုးတက်နေတာမဟုတ်ပါဘူး။စီဝါဈေးတွေကလည်းခေါင်ခိုက်နေတယ်လို့ဆိုကြပါတယ်။တချို့ဈေးတွေကဈေးသာရှိပြီးဈေးကမရှိဝယ်မရဘူးဆိုတဲ့အတန်းတွေလည်းကြားနေရပါတယ်။ကင်ဆာသမားတဦးတောက်နေရတဲ့တလားစာဈေးဖို့ဟာ16သိန်းကျပ်လောက်ကုန်ကြတယ်။ငွေရှိပေမဲ့ဈေးကဝယ်မရဘူးလို့ထင်ရှားတဲ့စာရေးဆရာတဦးကဆိုရှယ်မီဒီယာမှာရေးသားထားတာတွေ့ရပါတယ်။နာရာရှိဝေဒနာသမားတွေဖြစ်တဲ့ကင်ဆာရောဂါကုသနေရသူတွေကြောက်ကပ်ပုံမှန်ဆေးနေရသူတွေဟာဒုက္ခရောက်ဆုံးလို့ဆိုကြပါတယ်။ကြောက်ကပ်ဆေးတဲ့ဆေးတွေပြတ်နေတာကြောင့်ကြောက်ကပ်ပုံမှန်ဆေးနေရသူတွေဟာအသက်ဆုံးမဲ့အန္တရာယ်နဲ့ရင်ဆိုင်နေကြရတယ်လို့ရန်ကုန်မြို့ကဆရာဝန်တဦးကပြောပါတယ်။မြမပြည်သူတွေရဲ့လက်ရှိအနေအထားဟာအနေခက်အသေးခဲလို့ဆိုရမယ့်အနေအထားမျိုးပါ။ဒီလိုအချိန်မှာပဲစီးပွားရေးကဏ္ဍမှာအရေးပါတဲ့ဘန်တွေရဲ့တာဝန်ရှိသူတွေကိုနေပြည်တော်မှာခေါ်ယူစစ်ဆေးနေတယ်ဆိုတဲ့သတင်းတွေဗန်အငွေတွေကိုလူတလောက်ထုတ်မရပဲအကန့်အသတ်နဲ့သာထုတ်ယူရတဲ့သတင်းတွေကြဲကြဲပြန့်ပြန့်ထွက်ပေါ်လာပါတယ်။ဇူလိုင်9ရက်နေ့ BBC မြန်မာပိုင်းသတင်းမှာပုဂ္ဂလိကဗန်တွေကလူတယောက်ကိုတရက်ကျပ်10သိန်းကနေသိန်း90အထိသာထုတ်ပေးတဲ့အကြောင်းမနေ့ပိုင်းနဲ့ညနေပိုင်းတောင်ထုတ်ပေးတဲ့ပမာဏမတူတဲ့အကြောင်းမနေ့ပိုင်းမှာတယောက်ကိုသိန်း30ထုတ်လို့ရပြီမဲ့ညနေပိုင်းမှာ10သိန်းသာထုတ်လို့ရတဲ့အကြောင်းဗန်ကရှိတဲ့ငွေကြေးအပေါ်မူတည်ထုတ်ပေးနေတဲ့အကြောင်းရန်ကုန်မြို့ကပုဂ္ဂလိကဘဏ်ကြီး၄ခုရဲ့အခြေအနေကိုစုံစမ်းဖော်ပြထားတဲ့သတင်းကိုတွေ့ရပါတယ်။ဒါအပြင်ဆီယာနာသိမ်းပြီးနောက်ပိုင်းဖွင့်ရတဲ့ special account တွေဟာလူတလောက်ထုတ်ယူခွင့်ရှိရာကနေအခုအခါမှာတော့အကန့်အသတ်နဲ့သာထုတ်ယူခွင့်ပြုတော့ကြောင်းလဲ BBC သတင်းမှာဖော်ပြထားပါတယ်။အလားတူပါပဲဇူလိုင်9ရက်နေ့မှာဖော်ပြခဲ့တဲ့ဘဏ်များကိုဘဟုဘဏ်ငွေထုတ်မပေးနိုင်တော့ဆိုတဲ့ AIRD သတင်းဌာနရဲ့အဆောင်ပါမှာ Bohobanga Bandakugu de ye Ting Tong Aya Jada Tobi de Jong Dabien Bohobanga Zola now Sombama Topian get it. Digitang we beach him Usaya Topian Jen now by Bandriha Digitang we beach him Online we beach him Mune Long Ancient we and we Rebia Mudrigo Ganta Kejong Long Ancient Online we beach him Mugu Amyazo Ting the Yati that Bulong Nanjong Pobia Tabare Dabien Gamboza Eari Banwe ထိတ်တန့်ပန်ကြီးတွေရဲ့တာဝန်ရှိသူတွေကိုနေပြီးတော့ခေါ်ယူစစ်ဆေးခံရတယ်ဆိုတဲ့သတင်းတွေထွက်ပေါ်လာပြီးနောက်ပိုင်းမှာအခုလိုဗန်တွေရဲ့ငွေထုတ်ပေးမှုကိုကန့်တက်လာတာဖြစ်တယ်လို့အေရီသတင်းကဆိုပါတယ်။ဒါပေမဲ့ပြင်ပစည်းကွက်ထဲမှာငွေသားလူချင်းရင်တိန်းတရာကိုခုနှစ်တောင်းကျပ်ပေးရတဲ့မောင်ကူစည်းကွက်ပေါ်လာတဲ့အကြောင်းလဲအေရီဆောင်ဘာမှာဖော်ပြထားပါတယ်။ဇူလိုင်ဆယ်ရက် ကြီးခေါ်ချမှုနဲ့ဖမ်းဆီးစစ်ဆေးနေတယ်ဆိုတဲ့သတင်းကိုဖော်ပြထားတာလည်းတွေ့ရပါတယ်။ဇူလိုင်10ရက်နေ့ VOA ရဲ့စစ်ကောင်စီဘဏ်အစည်းအဝေးခေါ်ယူမှုအပေါ်38သတင်းမှာလည်းဘဏ်ဥက္ကဋ္ဌတွေကိုလျှို့ဝှက်အစည်းအဝေးခေါ်ယူတဲ့သတင်းပေါက်ကြားပြီးတဲ့နောက်ကမ္ဘောဇာဘဏ်ရဲ့ online banking တစ်ခုလုံးရပ်သွားတယ်လို့ဖော်ပြထားတာတွေ့ရပါတယ်။ဒါအပြင်စီးပွားရေးလုပ်ငန်းရှင်တဦးကဘဏ်ဥက္ကဋ္ဌတွေနာယကတွေဘန်တွေမှာတာဝန်ရှိတဲ့ထိတ်ဆုံးကလူတွေကိုခေါ်တယ်ဆိုတော့ထင်ကြီးမျိုးမျိုးနဲ့လူတွေကပို့ပြီးတော့ shock ဖြစ်သွားကြတယ်ဈေးကွက်ထဲမှာအကုန်လုံးကမောက်ကမတွေဖြစ်ကုန်တယ်လို့ပြောကြောင်းလဲ VOE သတင်းမှာဖော်ပြထားပါတယ်ခေတ်သစ်စီးပွားရေးစနစ်မှာဘန်လုပ်ငန်းတွေကအဓိကကျတဲ့စီးပွားရေးဝန်ဆောင်မှုတွေပေးနေတာပါဘန်လုပ်ငန်းတွေပုံမှန်မလဲပတ်နိုင်ရင်စီးပွားရေးလဲပတ်မှုဟာလည်းဘယ်လိုမှပုံမှန်ဖြစ်နိုင်စရာမရှိပါဘူးထို့အတူပါပဲဈေးနှုန်းဆိုတာကလည်းရောင်းလိုအားဝယ်လိုအားအပေါ်မှာဈေးကွက်ကတတ်မှတ်တာပါဈေးနှုန်းဆိုတာအမိန်ပေးပြီးတတ်မှတ်လို့ရနိုင်တဲ့အရာမဟုတ်တလို့လုပ်ငန်းရှင်တွေကိုဖန်ဆီးစစ်ဆေးအရေးယူတဲ့နည်းလမ်းနဲ့ဖြည့်ရှင်းလို့လည်းရနိုင်တဲ့အရာမဟုတ်ပါဘူးဆိုရှယ်လစ်စီးပွားရေးစနစ်အမိန်ပေးစီးပွားရေးစနစ်ကျင့်သုံးခဲ့တဲ့ဆိုဗီယက်ပြည်ထောင်စုအရှေ့ဂျာမနီယူဂိုစလာဗီးယားပိုလန်ဟန်ဂေရီရူမေးနီးယားအစရှိတဲ့အရှေ့ဥရောပနိုင်ငံတွေ1990ကျော်ကာလတွေမှာအာဏာရှင်အစိုးရတွေပြိုလဲခဲ့ကြနိုင်ငံတွေပြိုကွဲခဲ့ကြတာမှတ်မိကြအောင်ပါလက်ရှိအခြေအနေတွေကဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဦးဆောင်တဲ့စစ်ကောင်စီဟာနိုင်ငံရဲ့စီးပွားရေးကိုတိုးတက်အောင်မဆူထားနဲ့ပုံမှန်လဲပတ်အောင်တောင်းစွမ်းဆောင်နိုင်ရည်မရှိဘူးဆိုတာလဲပြင်းမှာဆင်သွားသလိုအတော်ထင်ရှားနေပါပြီအလားတူပါပဲနိုင်ငံရေးအရာလဲမကင်တွယ်မဖြေရှင်းနိုင်တော့ဘူးဆိုတာအရှိန်ဟုန်ပြင်းလာတဲ့ပြည်တွင်းစစ်မီးကတက်သေးပြနေပါပြီစစ်ကောင်စီကိုတိုင်းရင်းသားပြည်သူတွေမဆိုထားနဲ့အစင်အဆက်မျက်စိမိတ်ထောက်ခံခဲ့တဲ့တရုတ်ကတောင်အလိုမရှိတော့ဘူးဆိုတာတမရဦးသိန်းစိန်ရဲ့ဇွန်လ29ရက်တရုတ်ပြည်ခီးစဉ်ပြီးမှသတင်းတွေပိုထွက်လာတယ်လို့ကမ္ဘာမီဒီယာတွေကထောက်ပြရေးသားလာကြတာတွေ့နေရပါတယ်ဒါကြောင့်အာနာသိန်းစစ်ကောင်စီဟာမြက်ကန်းတစီမကြောက်နဲ့သွေးကြီးသွေးတန်းဆက်လျှောက်နေမယ်ဆိုရင်စောင့်ကြည့်လေလာသူတွေဝေဖန်ကြသလိုကြရှုံးနိုင်ငံတစ်ခုစီမလွဲမသွေရောက်ရှိသွားနိုင်တယ်ဆိုတာကိုသတိပြုသင့်ပါတယ်။ဒါကြောင့်လဲပေါ်လ်ဂရင်းနင်းကစစ်ကောင်စီဟာသူတို့မနိုင်ရင်သူတို့မအုပ်ချုပ်ရရင်အကုန်လုံးကိုဖျက်ဆီးပစ်မယ်ဆိုတဲ့ချင်းကပ်မှုမျိုးနဲ့လှုပ်ဆောင်နေတယ်လို့ရခိုင်ပြည်နယ်မြောက်ပိုင်းမှာဘာတွေအမှန်တကယ်ဖြစ်နေသလဲဆိုတဲ့ဆောင်းပါးမှာမှတ်ချက်ပြီးရေးသားထားပါတယ်ခင်ဗျာ။
အပြည့်သိနိုင်ရဲ့အစီအစဉ်မှာအခုတော့ ISP မြန်မာရဲ့မြင်ကွင်းကျယ်မှတ်စုများအလှည့်ကိုရောက်လို့လာပါပြီ။ဒီပတ်မှာတော့ရာသီဥတုဘေးဒုက္ခအကြောင်းကိုသုံးသပ်တင်ပြထားပါတယ
်။မနစ်ကစတင်ခဲ့တဲ့အယ်နီညိုဖြစ်စဉ်တွေရဲ့နောက်ဆက်တွဲရာသီဥတုဘေးတွေကိုပြည်သူတွေခံစားနေရဆဲဖြစ်ပါတယ်။မိုးဥနဲ့မိုးလေကာလတွေမှာဖြစ်လေရှိတဲ့ရေကြီးရေရှမ်းမှုအပြင်ဝိုင်းရောဂါတွေကိုပါပြည်သူတွေရင်ဆိုင်နေကြရပါတယ်။ဒီအခြေအနေတွေနဲ့ပတ်သက်ပြီး ISB မြန်မာရဲ့အခုတစ်ပတ်မြင်ကွင်းကျင်းမှတ်စုမှာအကြောင်းအရာအခြေပြုပိုင်းခြားဖော်ပြသွားပါမယ်။လက်နက်ကင်ပဋိပက္ခတွေရဲ့အလဲမှာမြမပြည်သူတွေဟာတဘာဝဘေးယောဂါဘေးနဲ့စီးပွားရေးချွတ်ချုံကြမှုကို တပြိုင်နက်ခါစီခံနေရပါတယ်ကချင်ပြည်နယ်စကိုင်းမကွေးနယ်မန္တလေးတိုင်းအပါအဝင်နိုင်ငံရဲ့နေရာတချို့မှာရေကြီးရေရှမ်းနေပါတယ်တနိုင်ငံလုံးကမြို့နယ်ပေါင်း45မြို့နယ်လောက်မှာရေကြီးရေရှမ်းမှုကြုံရနိုင်တယ်လို့မိုးလေဝသဌာနကသတိပေးထားတာပါစစ်ကောင်စီကဆိုရှယ်မီဒီယာကိုကန့်သက်ထားတာကြောင့်လိုအပ်တဲ့သတင်းအချက်အလက်တွေအချိန်နဲ့တပြေးညီမရနိုင်ခဲ့ကြပါဘူးစစ်ဆောင်ရတဲ့ပြည်သူတွေဟာအခုတခါရေဘေးကနေလဲပြေးနေရသလိုစိုက်ခင်းတွေလည်းပျက်စီးရပါတယ်ဇာတိဥတုဘေးတွေနဲ့အတူပြင်းထန်ကာလဝန်ရောကလည်းလူနေထူထပ်တဲ့ရန်ကုန်မြို့တော်မှာပြန့်နှံ့နေပါတယ်ဇူလိုင်လဇန်ပိုင်းကစတင်ပြီးရန်ကုန်ကမြို့နယ်တချို့မှာစတင်ပြန့်နှံ့ခဲ့တာပါအခုဖြစ်တဲ့ကာလဝန်ရောဂါဟာလူသေဆုံးတဲ့အထိဖြစ်နိုင်တယ်လို့ဆိုပါတယ်ဇူလိုင်17ရက်အထိလူဦးရေ300ကျော်ကူးစက်ခံခဲ့ရပါတယ်လူသေဆုံးသူမရှိသေးဘူးလို့တော့စစ်ကောင်စီကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်မြန်မာနိုင်ငံရဲ့ပြည်သူ့ကျန်းမာရေးစောင့်ရှောက်မှုစနစ်ဟာအာဏာသိမ်းပြီးနောက်ပိုင်းမှာကြီးကြီးမားမားယိုယွင်းနေခဲ့တာပါ ISP မြန်မာရဲ့အချက်အလက်တွေအရမြို့နယ်130မှာရှိတဲ့မြို့နယ်ဆေးရုံတွေရဲ့တဝက်လောက်မှာဝန်ဆောင်မှုမလုံလောက်မှုတွေရှိနေပါတယ်နိုင်ငံတော်အမှာစစ်ပွဲတွေပြင်းထန်နေတဲ့အပြင်ဥတုရာသီဘေးနဲ့ရောဂါပိုးဘေးတွေကြောင့်မြမလူအဖွဲ့အစည်းပေါ်တက်ရောက်မှုကြီးမားစေပါလိမ့်မယ်မြမလူအဖွဲ့အစည်းဟာအဲ့ဒီလိုလူမှုဒုက္ခတွေကြောင့်ရုန်းကန်နိုးထနိုင်စွမ်းချိနဲ့နေတာပါအကျိုးဆက်ဖြင့်နိုင်ငံရေးတရားဥပဒေစိုးမိုးရေးနဲ့လူမှုစည်းဝါးဂေယစနစ်တစ်ခုလုံးမှာပြဿနာတွေတိုးလာနိုင်ပါတယ်လက်နက်ကိုင်တော်လှန်ရေးတပ်ဖွဲ့တွေရှင်သန်ရပ်တည်ရေးနဲ့တော်လှန်ရေးလုပ်ငန်းစဉ်တွေအပေါ်လည်းတက်ရောက်စေနိုင်ပါတယ်ပြည်သူကိုကူညီကယ်ဆယ်ရေးနဲ့မိမိတို့အဖွဲ့အစည်းရှင်သန်ရပ်တည်ရေးတို့အကြားပြားများဖွဲ့ရပါပဲ
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ One click ခလုတ်တချက်နှစ်ယုံနဲ့ကမ္ဘာရရကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ။အခုဆက်ပြီးတော့လူမှုမြင်တွေကိုနားထောင်ကြအောင်ပါ။မြမပြည်မပေးစာတွေကိုမအေးတန်တော်ကအခုလိုတင်ပြပြန်ကြားထားပါတယ်ခင်ဗျာ။
ရှင်ပြောမင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှိမြတ်ရှင် VOE ကိုရေးလာတဲ့တော်ရရှိနေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှိနေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချပေးပါရမရှင်အခုအရင်ဦးဆုံးတော်ရရှိနေရဲ့မှတ်ချက်တိုးလေးတွေနဲ့စာချင်ပါတယ်စာသက်ရေးပြတော့မှမဟုတ်ဘူးလို့ရေးလာပြီးတော့တကယ်လဲစာမြေတော့တဲ့အမနေကောင်းပါရဲ့နော်နာမည်တော့ဟိုတယ်လုံးကထည့်မပြောနဲ့ဆိုလို့ဒီခါလဲထည့်မခေါ်လိုက်တော့ပါဘူးအခုစာပြန်ရေးလာတာတွေ့ရလို့ကျေးဇူးတင်ပါတယ်သူတော်တော်လေးပဲရေးလာတာပါမင်္ဂလာပါ VOE တဲ့ဒီရက်ပိုင်းထဲမှာမြန်မာပြည်သူတွေရဲ့ကြီးမားတဲ့စိန်ခေါ်မှုတွေမြန်မာနိုင်ငံရဲ့သတင်းတွေကိုပတ်ပေါင်းစုံကနေအချိန်နဲ့မျှတောင်းဆက်အောင်တင်ဆက်ပေးနေတဲ့ VOE ရဲ့သတင်းတွေကိုအာရုံစိုက်ပြီးတော့နားထောင်နေရပါတယ်လမ်းပြောင်းနေရသူဖြစ်လို့ VOE ကျေးဇူးပါ VOE မိသားစုတွေအားလုံးကျန်းမာကြပါစေတဲ့ဟုတ်ကဲ့ပါအမလည်းကျန်းမာပါစေလို့ပြန်ပြီးတော့ဆုတောင်းပါတယ်ရှင်အစီအစဉ်လေးတစ်ခုအကြံပြုချင်ပါတယ်လို့ရေးလာတဲ့သောရရှင်ကတော့ Moonlight ဆိုတဲ့သောရရှင်မှာကျွန်တော်တို့မြန်မာနိုင်ငံသားအများစုပညာရေးမှာလူများစုကအထက်တန်းမအောင်ကြတာများလို့ ကျွန်တော်တို့30အရင်ပတ်ဝန်းကျင်နေဘွဲရတွေလည်းတော့ရှိပါတယ်တဲ့ဒါပေမဲ့အတွေ့အခေါ်ပိုင်းကတိတ်ပြီးတော့မမြင့်ပါဘူးဒါကြောင့်မလို့နိုင်ရှင်ချက်တစ်ခုအနေနဲ့နိုင်ငံတကာကကလေးလူငယ်အရွယ်ပေါင်းစုံကိုခေါင်းစဉ်နေနေကိုယ့်ရဲ့အမြင်ကိုယ့်ရဲ့အတွေ့သူ့အမြင်သူ့ရဲ့အတွေ့စသဖြင့်ရှင်ရင်းနိုင်ရှင်ကြပုံလေးတွေကိုအစီအစဉ်တစ်ခုနေနဲ့မြင်ရချင်ပါတယ်။လူငယ်တွေအတွေ့အခေါ်မြင်လာစေချင်လို့ပါ။ဒီအစီအစဉ်မှာလူတန်းစားမှုရဲ့ပါဝင်နိုင်ရင်အတွေ့အခေါ်တွေတိုးတက်လာနိုင်ပါတယ်လို့မြင်မိပါတယ်။ဆိုပြီးတော့အကြံပြုစာရေးလာပါတယ်ရှင်။ဟုတ်ကဲ့ပါ။ Program Idea ပေးလာတဲ့အတွက်ကြောင့်မလို့အထူးကျေးဇူးတင်ပါတယ်နော်။မနက်ရင်ကလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေတွေကြုံတွေ့နေရတဲ့လူမှုရေးရာကိစ္စအဝဝတွေနဲ့ပတ်သက်ပြီးတော့သောရရှင်တွေကိုပိုင်းထင်မြင်ယူဆချက်တွေကိုရေးလာတဲ့စာတွေကိုလည်းလက်ခံရရှိပါရနော်ဒီထဲကစာတွေထဲမှာသောရရှင်တယောက်ရဲ့စာရှိတစ်စောင်ကိုဖော်ပြပေးကြပါတယ်စာကတော်တော်လေးရှည်လို့ကျွန်မတော်တော်လေးကိုခြုံထားပါရနော်ဒီသောရရှင်ကကျွန်တော်ကတက်မတော်ကွန်ပျူတာနဲ့နှိပညာသိပံကျောင်းဆင်းတက်မတော်သားဟောင်းတူပါတဲ့နေပြည်တော်မှာတာဝန်ထမ်းဆောင်ခဲ့ပူပါတယ်ကျွန်တော်တက်မတော်ဘုတွေနဲ့အနောက်ပိုင်းတိုင်းတိုင်းမှုကိုဥတည်ပြီးတော့စကားတစ်ခုလောက်ပြောချင်ပါတယ်ဆိုတော့စာရှိတစ်စောင်ရေးလာတာဖြစ်ပါတယ
်အင်တာနက်ကိုတည်ထားပြီးဖြစ်တဲ့ကျွန်တော်မြန်မာနိုင်ငံမြန်မာလူမျိုးတွေကိုမြောက်ကိုရီးယားလိုအုပ်ချုပ်နိုင်ဦးမယ်လို့ယုံကြည်တာလားမေးချင်ပါတယ်ဘလို့ပဲဆိုဆိုလက်ရှိဖွဲ့စည်းပုံနဲ့ဆရာနာရှင်စနစ်ဟာခင်ဗျားတို့တက်တမ်းမကုန်ခင်ခင်ဗျားတို့မသိခင်ပျက်စီးမှမုတ်ချမလွဲပါလူတွေကိုရရဆက်ဆက်တက်ဖြတ်ဘုံတွေကျဲပြီးတော့တိုင်းပြည်ကိုအလုံးစုံဖျက်ဆီးပြီးတော့မှကိုယ်တူတယောက်တတန်းရှိဖို့လက်အောင်ငယ်သားတွေရဲ့တပ်ပေါင်းများစွာကိုဇတိနေသူနောက်ကလိုက်နေမယ်ဆိုရင်တော့ကို့သားစဉ်မျိုးဆက်တွေလူတွေနဲ့အတူလူလိုနေရအောင်မယ်လို့ထင်နေပါလားဗိုလ်ချုပ်တွေတိုင်းမှုတွေအနေနဲ့လုပ်ပိုင်ခွင့်တွေအများကြီးပါလက်ရှိဗိုလ်မှူးချုပ်အဆင့်တွေတည်ကြတာစစ်ရှုံးတဲ့ဗိုလ်မှူးချုပ်တွေလည်းဖမ်းခံရတာတွေသိမှာပါတိုက်ခိုက်ရေးစစ်သည်ပေါ်အကောင်းဆုံးတွေလက်တလို့ရောက်ရှိနေတဲ့ရည်ရက်ဌာနချုပ်ကိုပိုင်ဆိုင်ပြီးတော့တိုက်လေရင်တချို့တဝက်ကိုခေါ်ယူအသုံးပြုနိုင်တဲ့စစ်မျက်နှာကလူတစ်ယောက်ကပြည်သူဘက်ကရက်ပြီးတော့တပ်မတော်ကိုအပြောင်းလဲလုပ်ချင်ရင်ဖြိုပြဲတပ်ဖြတ်ကြီးကဗနရဲ့ရက်တီနိုင်အောင်မလဲကျွန်တော်တို့တပ်မတော်သားချင်းချင်းသိပါရယ်ပြည်သူတစ္ဆာကိုစောင့်တည်ပြီးတော့တိုင်းပြည်ကာကွယ်ရေးတာဝန်ကိုပဲထမ်းဆောင်လို့တဲ့စစ်သားစစ်စစ်ဖြစ်နေတတ်သိရှိကြဖို့လိုပါတယ်ဗျစစ်တပ်ကသူတွေကပါလာတဲ့စီနီယာတွေကိုကြောက်ရွံ့မှုကနိုင်ငံအနာဂတ်နဲ့တားဆင်မျိုးဆက်ကိုနလန်မထူနိုင်တဲ့အထိထိခိုက်စေပါကိုတားဆီးရပါလိမ့်မယ်
ဒီတော့ရှင်က2018ခုနှစ်လောက်တော့ကျွန်တော်သုံးပုဒ်မြအကောင့်နေနဲ့ video ကိုအစစ်မပြတ်အားပေးခဲ့တာတနာရီစာသတင်းတွေကို video မကြည့်ရင်တော့မှလက်ချက်လေးတက်ပြီးတော့အမြဲနားထောင်ဖြစ်ပါတယ်ဆိုတော့စစ်ပြေးကြီးဆိုတဲ့တော့ရှင်တက်မတော်ဘိုးချုပ်တွေနဲ့အနောက်ပိုင်းတိုင်းတိုင်းမှုကိုဥတီပြီးတော့စကားတစ်ခုပြောချင်ပါတယ်ဆိုတော့ဒီစာကိုရေးလာခဲ့တာဖြစ်ပါတယ်ရှင်အခုတော့ရှင်တွေရင်ဖွင့်စာတွေကိုဆက်ပြီးတော့ဖော်ပြပေးခြင်းပါတယ်။ခင်မကောင်းလို့အကောင်းတော်မဖော်ပြပါနဲ့ဆိုရဲတော့ရှင်က
မင်္ဂလာပါ။ BOE ဖွဲ့သားအားလုံးကိုကျမ်းမာစိတ်ချမ်းသာကြပါစေ။ထို့အတူအမိမြမအပြေကြီးလည်းစစ်မိတ်စာတွေရဲ့လက်အောက်ကအမြန်ဆုံးလွတ်မြောက်ပါစေ။ဖွားစုလက်ထက်ကလူလျှက်စစ်မီတွေအမြန်ပြန်ပေးနိုင်ပြီးကုံစင်းနှုံးတွေလည်းပုံမှန်ပြန်ရောက်နိုင်ပါစေလို့အခါခါဆုတောင်းလိုက်ပါတယ်။ခင်မကောင်းလို့အကောင်းတော်မဖော်ပြပါနဲ့နော်။
ဟေးနှောင်းအလိုမျိုးလျှက်စင်မီအမြန်ရရှိပြီးကုံစင်းနှုံးလဲပုံမြန်ပြန်ဖြစ်ပါစေဆိုတဲ့ဒီသောရရှင်ဆူတောင်းလာတာဖြစ်ပါတယ်။နောက်ထပ်သောရရှင်တယောက်ကတော့မူဆေကသောရရှင်မှာသူတို့နေမှာကြုံနေရတဲ့အဖြစ်အပျက်နဲ့ပတ်သက်ပြီးတော့ခုလိုမျိုးရင်းဖွင့်စာရေးလာပါတယ်ရှင်
။မူဆေမှာပြန်ပြီးဆွဲဓမြတိုက်မှုတွေနေ့စဉ်ရဆက်ဖြစ်ပွားနေပါတယ်။ကလေးလူကြီးမကျန်အိမ်တဲထိဝင်ရောက်ဖမ်းဆီးပြီးတိမ့်တောင်ချီတောင်းခံရပါတယ်။ဖန်စီခံသူတွေကိုလည်းနှီးမျိုးစုံနဲ့ညှင်းပန်းနှိပ်စက်ပြီးမိဘဆွေမျိုးတွေစီကိုဖုံးဆက်ပြီးငွေညှစ်ပါတယ်။ဆကဆကတိုင်းပြည်ကိုအုပ်ချုပ်နေတယ်ဆိုပြီးပြည်သူဘဝတွေလည်းလုံခြုံမှုမရှိပါဘူး။စီးပွားရေးလုပ်ငန်းကြီးတွေကအစအိမ်ဆိုင်တွေအစုံအဖွဲ့ပေါင်းစုံကဘိုင်ဘာကနေတမျိုးစာနဲ့တသွဲဆက်ကြီးကောက်နေကြတယ်လေ။ဆိုင်တွေအိမ်တွေပိတ်ရှောင်နေကြတာတချို့အိမ်တွေဆိုနှခါဆွဲခံရပါတယ်။အဲ့ရကြောင့်လည်းတင်းရှောင်နေရပါတယ်။မူဆေမျိုးအခြေအနေကိုမြေပြင်တည်င်းထောက်ဆီလွတ်ပြီးစုံစမ်းစေချင်ပါတယ်
။မူဆေအခြေအနေကိုမြေပြင်တည်င်းထောက်လွတ်ပြီးတော့စုံစမ်းပေးစေချင်ပါတယ်။ဆိုတော့ဒီတော့ရရှင်စာရေးတောင်းဆိုလာတာဖြစ်ပါတယ်။ င်းဖွင့်လာတဲ့သူတွေထဲမှာဆိုရင်ဟိုတလောကပဲမြန်မာပြည်ကအေဂျင့်တွေစီကအလုပ်သမားတရက်ကို30ကျော်ယူပြီးတော့ထိုင်းမှာအဆင်မပြေရင်မကူညီဘူးဆိုတာသတိပေးခြင်းပါလေလို့ရေးလာတဲ့သရရှင်ကိုစိုးကျော်အခုလည်းအဲ့ထိုင်းမှာကြုံနေရတဲ့အခက်အခဲနဲ့ပတ်သက်ပြီးတော့စာတစောင်ထည့်ရေးလာပါတယ်
ကျေးဇူးပါ VOA အဖွဲ့သားအားလုံးမင်္ဂလာပါလို့နှုတ်ဆက်လိုက်ပါတယ်ကျွန်တော်ကတော့ပလဲနေသားတယောက်ပါကျွန်တော်တို့မြန်မာနိုင်ငံကနိုင်ငံရေးမကောင်းလို့ပြည်ပထွက်အလုလုနေရပြီမဲ့အမိမြေမှာရှိတဲ့မိသားစုတွေနဲ့ခွဲလာပြီးအလုလုနေကြရတာခက်ခဲပါတယ်ပြည်ပနိုင်ငံတွေမှာလည်းမြန်မာနိုင်ငံသားဆိုအနေခံဘဝကမလွယ်ပါဘူးပွဲစားဂုဏ်သွေးဆုပ်သူတွေနဲ့ရွှေပြောင်းအလုသမားတွေရဲ့ဘဝကိုရင်ဖွင့်လိုက်ရပါတယ်ကျေးဇူးပါ VOA
ဒါမြန်မာပြည်မှာအခြေအနေမကောင်းလို့ထိုင်းကိုသွားပြန်တော့လေအခြေအနေကခက်ခဲပါလေဆိုရဒီတော့ရှင်ရေးလာတာပါဒါမဲ့လည်းမြန်မာနိုင်ငံမှာအခုအစ်မူတန်ဥပဒေကြောင့်ထိုင်းနိုင်ငံကိုလူတွေထွက်ပြေးတဲ့ထွက်ပြေးဆိုတဲ့သတင်းတွေကိုနေ့စဉ်ကြားနေရပါတယ်နော်ထိုင်းနိုင်ငံကသောရရှင်ရေးလာတဲ့နောက်ထပ်စာတစောင်ကိုလည်းဖော်ပြပေးခြင်းပါရနော်ဒီသောရရှင်ကထိုင်းနိုင်ငံမှာအလုံးလုံးရင်လာဆောင်ပေးရထားတဲ့တထင်းမကိုတိုင်ကျင်တာဘယ်မှာတိုင်ရမလဲမသိဘူးဖြစ်နေလို့တဲ့ဖုန်းနံပါတ်လေးရှိရင်ညွှန်ပေးပါအရင်အခက်ခဲဖြစ်နေပါတယ်အခုအလုပ်လည်းမဆင်တော့ဘူးသူတို့မှအထောက်အထားအကူရှိပါတယ်အဲ့ဒါလေးတစ်စိတ်လောက်ကူညီပါဆိုတော့သောရရှင်နိုင်နိုင်ရှမ်းတိုင်းရင်းသူတွေအစားဆိုပြီးရေးလာပါတယ်ဟုတ်ကဲ့ပါအဲ့မှာမဲဆောက်မှာအလုပ်သမားအကူညီပေးရင်အဖွဲ့အစည်းတွေရှိပါတယ်နော်အဲ့အဖွဲ့အစည်းတွေကတော့မကြာခဏအဲ့လိုမျိုးဒီမြန်မာနိုင်ငံကရွှေပြောင်းအလုပ်သမားတွေဒုက္ခရောက်နေတဲ့ကိစ္စရပ်တွေကိုလိုက်လံဖြေရှင်းပြီးတော့ကူညီနေတယ်ဆိုတဲ့သတင်းတွေကြားရပါတယ်ရှင်တစ်ချက်လောက်ဆက်သွယ်ဆွန်းဆန်းကြည့်ပါနော်တော်ရရှင်တွေရင်ဖွင့်စားတွေကိုတော့ဒီတစ်ပတ်ဒီမှာနေရက်ချင်ပါနေเนาะအားလုံးအတွက်ပုံမကောင်းမွန်အဆင်ပြေတဲ့နေ့ရက်တွေအမြဲဆုံးပိုင်ဆိုင်နိုင်ပါစေလို့ဆုတောင်းပါတယ်ရှင
်ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုရိုင်းထွေးကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းချင်းမြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bambi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါ යි Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းview bambis news ဆိုရယ် view မြန်မာပိုင်းရဲ့ facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်သလို view မြန်မာပိုင်း facebook messenger ကနေပြောလဲစာရေးပို့လို့ရပါတယ်သောရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါရှင်ရေးသားပေးပို့လာတဲ့ VOA မြန်မာဝိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရှင်းပြစာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio ကနေဖန်ယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေသလို VOA မြန်မာဝိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet ဆာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet ဆာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမဧသနာကျော်ပါ။ VOA ကိုလည်းစာရေးကြပါအောင်နော်။သရရှင်တွေအားလုံးဒီရက်နေ့ရဲ့ကင်းရှင်းရှင်လန်းချမ်းမြေကြပါစေရှင်။
ခုဆက်ပြီးကမ္ဘာတစ်လောကထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။ပြည်ထောင်နိုင်ငံ Norfolk မြို့က Congam Yorkley မှာပြီးခဲ့တဲ့အပတ်ကကမ္ဘာခရီးအပြေးပြိုင်ပွဲတစ်ခုကျင်းပခဲ့ပါတယ်။ Slovenia နိုင်ငံမှာလည်းဒုတိယကြိမ်မြောက်ရေဘောဗောလီဘောပွဲကိုပြီးခဲ့တဲ့ပတ်ကကျင်းပခဲ့ပါတယ်။အဲဒီလိုကမ္ဘာတစ်လောကထူးထူးခြားခြားသတင်းတွေကိုကိုငင်းကျန်းနဲ့မခင်ဖြူထွေးတို့ကတင်ဆက်ထားပါတယ
်။ပြည်ထောင်နိုင်ငံ Norfolk မြို့ကကိုဟန်းရွာကလေးမှာပြီးခဲ့တဲ့သတင်းပတ်ကကမ္ဘာခရီးအပြေးပြိုင်ပွဲကျင်းပခဲ့ပါတယ်။မိုးရေရွာနေပေမဲ့လို့လည်းအခုပြိုင်ပွဲမှာခရီးအကောင်150ကျော်ပါဝင်ရှင်ပြိုင်ခဲ့တာပါ။မိုးရွာတာကလူတွေအတွက်စူးစူးထိုင်းထိုင်းနဲ့နေလို့သိပ်မကောင်းလာပေမဲ့လို့ခရီးတွေအတွက်ကတော့စိတ်ကြိုက်ရသည့်ဥရုဖြစ်ပါတယ်လို့ဒီပွဲကိုစီစဉ်သူတူကပြောပါတယ်။ ဒီပြိုင်ပွဲမှာအနီရောင်မြင်းဝိုင်းနဲ့အနက်ရောင်မြင်းဝိုင်းနှစ်ထပ်ရှိပြီးတော့ခရူတွေဟာအထက်ကအပြင်ကိုဘယ်အကောင်ကအရင်ရောက်တယ်လဲဆိုတာအပြေးပြန်ကြရပါတယ်။သူတို့ပြေးတာနှေးလွန်းလာကြောင်းလဲပြိုင်ပွဲဆရာနဲ့လူတွေကလက်ဖက်ရည်လေးတောက်ကိတ်မုန်လေးစားပြီးပြန်လာရင်တောင်မှပြိုင်ပွဲကမပြီးသေးတာမျိုးနဲ့ကြုံရတတ်ပါတယ်။1960ပြည့်နှစ်တွေကစတင်ကျင်းပခဲ့တဲ့ဒီခရူအပြေးပြိုင်ပွဲမှာ Jeff ဆိုတဲ့ခရူလေးအနိုင်ရသွားခဲ့ပြီးဆက်ဝိုင်းအပြင်ဘက်ကို4မိနစ်နဲ့30စက္ကန့်အတွင်းထွက်နိုင်ခဲ့တာပါ။ဒါပေမဲ့လည်းဂျာဟာ1995ခုနှစ်ကအာချီဆိုတဲ့ခရူလေးတင်ထားတဲ့စံချိန်ဖြစ်တဲ့2မိနစ်နဲ့စက္ကန့်20ကိုတော့မချိုးနိုင်သေးပါဘူးရှင
်။စလိုဗေးနီးယားနိုင်ငံမြို့တော်လူဘလီယာနာမှာဒုတိယအချိန်မြောက်ရေဘော်ဗောလီဘောအားကစားပွဲကိုပြီးခဲ့တဲ့ပတ်ကကျင်းပခဲ့ပါတယ်။မြို့ကိုဖြတ်သန်းစီးဆင်းနေတဲ့လူဘလီယာနာနီကာမြစ်ထဲကဗောလီဘောကစားကွင်းတွေကို15စင်တီမီတာလောက်ရေထဲမှာနှစ်ထားတာဖြစ်ပြီးအဲ့ဒီပုံမှာကစားရတာပါ။နိုင်ငံတကာကဗောလီဘောအားကစားသမားတွေအပျော်အနေနဲ့လာရောက်ရှင်ပြိုင်ခဲ့ကြပြီးအမျိုးသမီးနဲ့အမျိုးသားပြိုင်ပွဲဆိုပြီးကျင်းပခဲ့ပါတယ်။ကစားပွဲမှာအနိုင်ရတဲ့ပထမရတဲ့အသင်းကိုယူရို1500နဲ့ဒုတိယရတဲ့အသင်းတွေကိုယူရို1000စီဆုချင်းမြင်ခဲ့ပါတယ်။ကမ္ဘာလှည့်ခရီးသွားတွေကိုဆွဲဆောင်တဲ့အနေနဲ့ရောပတ်ဝန်းကျင်ထိမ့်သိမ်းဆောက်ရှောက်ရေးရေရှည်ခံတဲ့စီးပွားရေးနဲ့တန်ရှင်းတဲ့ရေရရှိရေးစားတဲ့ရည်ရွယ်ချက်တွေနဲ့အခုလိုရေဘော်ဗောလီဘောအားကစားပွဲကိုကျင်းပခဲ့တာပါခင်ဗျာ။
ဆုံးနေရဒေသတစ်ခုဖြစ်တဲ့အမေရိကန်ပြည်တော်စုကယ်လီဖိုးနီးယားပြည်နယ်နဲ့နီဗားဒါးပြည်နယ်အဆက်မှာရှိတဲ့ Death Valley အမျိုးသားဥယျာဉ်မှာစံချိန်တင်လောက်အောင်ပူပြင်းပြီးကမ္ဘာလှည့်ခီးသွွားတွေကိုဆွဲဆောင်နေပါတယ်။အခုနှစ်နွေရာသီလာမယ့်ရက်ပိုင်းတွေအတွင်းမှာမကြုံဘူးလောက်အောင်ပူမယ်လို့ခန့်မှန်းထားတာကြောင့်အပူဒဏ်ကာကွယ်ရေးနှိုးဆော်ချက်တွေလည်းထုတ်ပြန်ထားပါတယ်။လာမယ့်ရက်ပိုင်းတွေအတွင်းမှာဒီနေရာရဲ့အမြင့်ဆုံးအပူချိန်တွေက130ဒီဂရီဖာရင်ဟိုက်ဆယ်စီယပ်နဲ့ဆိုရင်တော့54ဒီဂရီဆယ်စီယပ်နားကိုကတ်နေမှာဖြစ်ပြီးလက်ရှိတင်ထားတဲ့စံချိန်ကိုတော့ချိုးနိုင်အောင်မဟုတ်ပါဘူး။ဒါပေမဲ့လည်းပြီးခဲ့တဲ့ရက်ပိုင်းတွေကပူခဲ့တဲ့အပူချိန်ဟာတချို့နေရာတွေမှာဆိုရင်နေ့စဉ်မှတ်တမ်းစံချိန်ကိုတော့ချိုးပါတယ်။ဩဂတ်လ2020ခုနှစ်မှာ130ဒီဂရီဖာရင်ဟိုက်ကိုရောက်ခဲ့ပြီးဒါဟာဖြစ်ပြီးခဲ့တဲ့နှစ်တရာအတွင်းမှာအပူဆုံးဖြစ်ပါတယ်။2021ခုနှစ်မှာလည်း130ဒီဂရီအထိရောက်ခဲ့ပြီးတော့လာမယ့်အပတ်တွေမှာလည်း130အထိရောက်မှာမို့စံချိန်ချိုးသွားအောင်မလားဆိုပြီးစောင့်ကြည့်နေကြပါတယ်။ပြီးခဲ့တဲ့သတင်းပတ်တွေတုန်းကတော့ကယ်လီဖိုးနီးယားပြည်နယ်ရဲ့လူဦးရေ36တန်းအမေရိကန်ပြည်ထောင်စုရဲ့ဆယ်ရာခိုင်နှုန်းလောက်ရှိတဲ့လူတွေဟာပြင်းထန်တဲ့အပူဒဏ်ကိုခံစားခဲ့ကြပါတယ
်။အိန္ဒိယနိုင်ငံကကမ္ဘာပထမအဦးဆုံး CNG သဘာဝတန်းဝင်နဲ့ပေါင်းနိုင်တဲ့မော်တော်ဆိုင်ကယ်တစ်စီးကိုမိတ်ဆက်လိုက်ပါတယ်။Freedom 125လို့နာမည်ပေးထားတဲ့ဒီဆိုင်ကယ်ကိုဗကြားကြီးကားထုတ်လုပ်ရေးလုပ်ငန်းကဒီဇိုင်းထုတ်တီထွင်ထားတာဖြစ်ပြီးတော့အိန္ဒိယသံယူပို့ဆောင်ရေးဝန်ကြီး Nitin Gadkari ကမိတ်ဆက်ပေးခဲ့ပါတယ်။ CNG သဘာဝတန်းငွေကဓာတ်ဆီဒီဇယ်တွေထက်ဈေးသက်သာတဲ့အတွက်ဒီဆိုင်ကယ်ကိုသုံးတဲ့သူတွေအတွက်လည်းကုန်ကျစရိတ်နည်းမယ်လို့ဝန်ကြီး Gadkari ကပြောပါတယ်။သဘာဝတန်းငွေနဲ့မောင်းနှာဖြစ်တဲ့အတွက်လေထုနဲ့ပတ်ဝန်းကျင်ညဉ့်ဉန်းမှုနည်းပြီးရင်းနှံတင်သွင်းရတဲ့ကုန်ကျစရိတ်ကိုလည်းတက်တာစီမှာပါ။အိန္ဒိယနိုင်ငံတဝန်လေးလူညဉ့်ဉန်းမှုတွေကလည်းတိုးလာနေတာပါ။အိန္ဒိယနိုင်ငံဟာမော်တော်ကားကထုတ်လုပ်တဲ့ဖန်လုံအိမ်ဓာတ်ငွေထုတ်လုပ်မှုနဲ့မော်တော်ကားအတွက်လိုအပ်တဲ့ရင်းနှံတင်သွင်းမှုကိုရှော့ချဖို့ကြိုးပမ်းနေပေမဲ့လည်းမအောင်မြင်သေးပဲတရုတ်နိုင်ငံပြီးရင်အိန္ဒိယနိုင်ငံဟာကြောင်ပြီးသွေးကနေလျှက်စစ်ထုတ်လုပ်ဖို့လျားထားတဲ့အများဆုံးတိုင်းပြည်ဖြစ်ပါတယ်ခင်ဗျာ။
အပတ်စဉ်စီစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာအခုတော့သတင်းချင်းချုပ်ကိုပြောပြပါဦးမယ်လောက်ကျတပ်ဖြတ်မှုဆိုတာဟာအမေရိကန်ရဲ့ရည်တည်ချက်နဲ့ပွက်လွယ်ပြီးအခုချိန်မှာအားလုံးညီညွတ်တာတဲ့ဘာမှအရေးမကြီးဘူးလို့သမ္မတဂျိုးဘိုင်ဒန်ကပြောလိုက်ပါတယ်သမ္မတဟောင်းထရမ့်ကိုလောက်ကျမှုဂျိုးပတ်မှုဖြစ်ပြီးနောက်တစ်နေ့တင်းကွေနေ့မှာနိုင်ငံတော်ကိုသမ္မတဘိုင်ဒန်ကမိခွန်းပြောဆိုခဲ့ပြီးအခုလိုအကြမ်းဖက်မှုမန္တမြကိုလက်ခံလို့မရဘူးလို့ပြောဆိုသွားခဲ့တာပါမတူကွဲပြားမှုတွေရှိကြမယ်ငြင်းခုန်ကြမယ်ဒါပေမဲ့အခုလိုအချိန်မှာတော့အမေရိကန်တွေအားလုံးညှင်းချကြရမယ်လို့သမ္မတဘိုင်ဒန်ကတိုက်တွန်းသွားခဲ့ပါတယ်အမေရိကန်ပြည်ထောင်စုမှာဆိုးသွမ်းရက်စက်မှုတွေအနိုင်ရရှိမသွားအောင်တိုင်းငံလုံးခိုင်မာစွာဆက်လက်ရည်တည်ရေးဟာအရင်ကတည်းကပို့ပြီးအရေးကြီးလာပြီလို့သမ္မတဟောင်းဒေါ်နယ်ထရမ့်ကလည်းတနင်္ဂနွေနေ့မှာပြောလိုက်ပါတယ်တရုတ်နိုင်ငံတောင်ပိုင်းမှာတော့တရုတ်နဲ့ရုရှားတို့ရေတပ်ပူးတွဲစီရေးလေ့ကျင့်မှုကိုတနင်္ဂနွေနေ့ကစတင်လိုက်တဲ့အကြောင်းတရုတ်နိုင်ငံပါဆင်ဟာတရင်ထားတာကကြီးညာပါတယ်တရုတ်နိုင်ငံကယူကရိန်းနိုင်ငံတဲ့ เสบวยเพียงเหมี่ยวอ่องลุบไปณีดูโซบีณีโตกเปียวสู่ไล่ไปยับไปจ้ามาเป้คู่หลูปูตั่วสิเยได้จริงจ๋าล่ะบ่าดีนี้ทุ่งเล่จัดดิโกอะคู่ส่งตัดไปอ่ะสิครับเนี่ยดีนี้มะเน่ซีซั่นทุ่งหลูเยมูก็นั้นหนอมมาอะคู่ซีซั่นโกยูทูบเนี่ยเฟซบุ๊กสามเนี่ยนาฤาก็แลได้ใหญ่จี้ชุน้าเส้นไหนจ๋ามาดิโดราชิเมียเนี่ยตะกว่า မြမပြည်သူပြည်သားအားလုံးဘေးဘေးအတွက်ခွာဝေးကွာကြပြီးဆန္ဒဘဝထပ်တူမြတ်တည်ဖြစ်ကြပါစေ။ဖေးကိုနားဆင်ကြတဲ့အတွက်လည်းကျေးဇူးထူးတင်ပါတယ်ကျွန်တော်တမောင်တမ်းပါ။